သာသနာတော်နှစ်2552ခုနှစ်ကောဇာတက္ကရီ1380ခုနှစ်မတ်တော်လာပြီကျော်6ရက်နေ့ညရန်ကုန်တိုင်းတာမွေမြို့နယ်ပြည်ရေကုန်းရက်ွက်တရား48လမ်းဝါဒဘောဘအောင်ဓမ္မယုံဝါဝိသဆောင်းလောင်းအသိဤဓမ္မတပင်အခန္ဓာဝေဟောကြားအပ်သောသမထနှင့်ဝိပဿနာတရားဒေသနာတော်ရှေဘုံတော်ခင်ရှင်တော်မြတ်ဘုရားဤမဟာကရုဏာဂုဏ်ကိုအာယုံပြုကတိကျုဖဆောအတောဝန္ဒနာပနာမအာတိတဂါထာကိုယူဆပူဇော်ခြင်းဖြင့်ဓမ္မသဘင်ခန္ဓာကိုစတင်ရရအောင်ယောကကံသောတိဟိပိယပမေယံကာလံကရောတောတိဒုက္ခရာမိခေရံကတောလောကဟိတာယနာထောနမောမဟာကရုဏိကတတတယောနာထောဝိနိယမြာစွာတတ္တဝါဤချမ်းသာစီပါလိုလတောင်းတကုံပေါင်းခါသဖြင့်နာထပညာချင်းရှင်တော်မြတ်ဖရာသည်ကဗ္ဗောတိဟိပိဂရေကဘာအရေအတွက်သင်္ချာတို့ဖြစ်တော်လဲအဘယ်မီယံဒီကတိုင်းတာဖော်ပြခြင်းဟာမစွမ်းနိုင်ပါသောကာလမေအတ္တိချင်းသိနေကဘာရှိကြသောကာလပလုံးလောကဟိတယတ္တံလောကဤအကျိုးစီးပွားအလုံးကအတိတကရာလိဥ္စာတဲ့ချင်းလက်အင်္ဂါမိတ္တကြီးမသမိတာနှင့်တထဇနီဆွန်ရင်းကြီးဟုခြေတိထဝေ90အစုအလုံးခဲရင်တော့ဘုရုဟုကရဏောဘုရားရှင်ရည်တန်ကျုပ်ကိုအထောက်တော်မူရသည်ဖြစ်၍ခေတ္တချင်းရဲ့လုံးအသက်ဆုံးလည်းနှလုံးစေဝံကိုဤပမန်းရင်တို့ကတောဘဝတဏ္ဏချိန်ပညာစွာရောက်တော်မူခဲ့ရရှာလိမ့်မည်မဟာကရုဏီကတ္တတဝါမြာယဝေတာကဲ့သို့တနာချင်းခင်မဟာကရုဏာရှင်ဖြစ်တော်မူသောတတနာထသောဝိညာဉ်များစွာတတဝါဤချမ်းသာစီးပွားလိုလားတောင်းတကုန်ပေါင်းခါသည်ဖြင့်နာထအမြညာထိုးရှင်တော်မြတ်ဖရာအားမမောယုတိပြောင်းပြောင်းမံိုလျော၏ကရောယုကျူးရှိခိုးခြင်းသည်အတုဘဝတုစင်စစ်မသွေဖြစ်ပါစေတတိသမထနဲ့ဝိပဿနာဒီကနေ့ခေတ်မှာကဘာအနတ်ခြေခြေပြန့်ပြန့် meditation ဆိုပြီးတော့ကမ္မထအထုတ်တဲ့အစင်လာရဟန်းနိုင်ငံမှာမှာပဲလိုက်တာချင်းသုံးပြီးတော့နေချဘုနိုင်ငံမှာလည်း meditation ဒီနိုင်ငံမှာလည်း meditation နဲ့ဆိုပြီးတော့ meditation လုပ်ငန်းတွေကအခုခါမှာ popular ဖြစ်လာတယ်လို့ပြောအဲ့ဒီ meditation တွေဟာဘာလို့လဲဆက်လက်လုပ်ကြတာလဲလို့ရွေစက်ထားပုံနဲ့တော့မတူဘူးပေါ့တချို့က meditation လုပ်တာဟာတဏှာဝိပက်ချွတ်လို့ပြီးတော့လိမ္မာမဲ့ဖို့ကိုမျက်မှောက်ပြုဖို့ဆိုတဲ့အလုံးမြင်မောင်းနေစီရဲ့ချက်နဲ့အထောက်အပံ့ပုံကိုရှိသလိုတချို့ကလည်းစိတ်ဖြည့်ဆည်းမှုဓာတ်တွေကိုမခံနိုင်လို့စိတ်ဖြည့်ဆည်းမှုဓာတ်တွေလျော့ကျသွားစေရန်စိတ်ငြိမ်သက်မှုရာရုံရည်ရွယ်ပြီးတော့ meditation လုပ်ကြတာတွေကများတယ်ကြည့်ရကြချင်းမတူဘူးလို့ပြောသို့သောသမထဆိုတာဘာလဲဝိပဿနာဆိုတာဘာလဲမက်ဒီတေးရှင်းဆိုတဲ့ကမ္မထအလုပ်ဒီ သမထရဲ့ဝိပဿနာရဲ့လို့ခြင်းစဉ်နှမျိုးကွဲပြားနေတယ်တဲ့ဒီစကလုံးနှစ်ခုကဘုရားဘာသာအတန်းဝိုင်းမှရောဘုရားဘာသာမဟုတ်တဲ့ကမ္မထဘာဝနာကိုစိတ်ဝင်စားတဲ့ပုဂ္ဂိုလ်တွေရဲ့အတန်းဝိုင်းမှရောလူတိများနေတဲ့စကလုံးနှစ်ခုဖြစ်တယ်သမထနဲ့ဝိပဿနာဘုရားသမထဆိုတာဘယ်လိုကျင့်ရလဲဝိပဿနာဆိုတာဘယ်လိုကျင့်ရလဲလို့လူတိုင်းသိကောင်းချင်မှသိမယ်မိမိလုပ်နေတဲ့ meditation นี่သမထ meditation လားဝိပဿနာ meditation လားဆိုတာလည်းကွဲဝပြားပြားသိကောင်းမှသိလိမ့်မယ်အဲ့ဒါဒီနှစ်ခုဟာရှင်းရှင်းလင်းလင်းကွဲဝပြားပြားသိထားဖို့မလိုအပ်ဘူးလားလိုအပ်တယ်ကိုကျင့်နေတဲ့ကမ္မထာလို့သို့မဟုတ် meditation ဟာသမထလားဝိပဿနာလားဒါကိုရှင်းရှင်းပြောပြဖို့ရအတွက်ရှင်းဦးစွာသမထဆိုတာဘာလဲဆိုတာသိဖို့လိုသမထဆိုတဲ့စကားလုံးရဲ့အဓိပ္ပာယ်ကသံဃာ့ကျင့်ဘက်တရားများကိုငြိမ်သက်သွားအောင်ပြုလုပ်ခြင်းလို့အဓိပ္ပာယ်ရငြိမ်သက်စေခြင်းတရားချင်းပြောမယ်ဆိုလို့ရှိရင်စိတ်ရဲ့ရောင်ရွက်ခံနေမှုကိုငြိမ်သက်စေခြင်းလူတွေမှာစိတ်ထဲမှာ excitement ဆိုတဲ့စိတ်ရဲ့လှုပ်ရှားမှုရောင်ရွက်ခံမှုတွေရှိတတ်တယ်စဉ်းစားကြည့်ပေါ့လောဘဖြစ်ရင်လည်းစိတ်မငြိမ်ဘူးမဟုတ်လားရောက်ရခတ်တာဒေါသဖြစ်နေရင်ရောရောက်ရခတ်တာပဲမောဟဖြစ်လို့မလုတ်တဲ့နာနဲ့လုတ်တဲ့နာခွဲခြားမသိဘူးမလုတ်တဲ့နာတွေလုတ်တယ်လုတ်တဲ့နာတွေမလုတ်ဘူးဆိုတဲ့အခါမှာလည်းစိတ်ကရောက်ရခတ်တာပဲအဲ့တော့ဒီသဘောဝတရားတွေစိတ်ထဲမှာပေါ်နေလို့ရှိရင်စိတ်လေးကငြိမ်သက်နေတာမဟုတ်ရောက်ရခတ်အဲ့ဒီရောက်ရခတ်နေတဲ့စိတ်ကလေးကိုငြိမ်သွားအောင်ခြင်းနဲ့အချင်းသမထလို့ခေါ်တယ်။ဒါကြောင့်မို့ကျမ်းစာများမှာနိဝရဏဓမ္မေစိတ်ကိုပိတ်ဆို့ထားပြီးကုသိုလ်စိတ်မဖြစ်ရအောင်ဆို့ပိတ်ထားတဲ့နိဝရဏတရားတို့ကိုသမေတိငြိမ်သက်စွာစေတတ်၏တိထသမာထွေကြောင့်သမထောသမထဆိုတာစိတ်ထဲမှာကုသိုလ်ဖြစ်မလာအောင်ဆုပ်ပိတ်ထားတဲ့ဆုပ်ပိတ်ထားတဲ့နိဝရဏတရားတွေကိုငြိမ်သွားအောင်လုပ်ပြီးတဲ့ဆိုင်တတ္တိရှိတဲ့တရားလို့ပြောလို့ဆိုလို့အဲ့ဒါသမထဝိပဿနာဆိုတာကြတော့ဝိဆိုတာထူးထူးခြားခြားပဿနာကြီးတတ်တယ်မြင်တတ်တယ်တမမြင်ရုံးမြင်စင်မဟုတ်ပဲထူးထူးခြားခြားကြီးတတ်မြင်တတ်လာတယ်ဘယ်လိုထူးခြားတော့ခါတိုင်းမြင်တဲ့အခါကျတော့ကိုယ့်ကိုယ်ကိုယ်ပိုင်တယ်ဘဘဝငါပိုင်တယ်လို့မမြင်ဘူးလားမှန်ပါဗျာเออดุบวาจีโหละชันดาเดลุไม่เห็นมูล่ะมาเนี่ยกุกุกุสินทาวะละเมญีเดลุไม่สินทาไม่รู้ရှင်กุกุเมญีเดอยาคะใต้หาเมญีเดลุสึกแท้มาแท้เนี่ยสรุปละเมญีเดลุเมญีชันดาเดลุเมญีกุปายเนลุเมญีအဲ့ဒီအမြင်တွေကတာမန်မြင်ရုံးမြင်စဉ်မှားရွက်တဲ့အမြင်တွေအဲ့ဒီအမြင်တွေကထူးပြီးတော့ထိုအမြင်မျိုးနဲ့ဆန်းကျင်ပြီးတော့မမြဲဘူးဆိုတာတွေမြင်လာတယ်တကယ်ချမ်းသာမဟုတ်ဘူးဆင်းရဲဆိုတဲ့သဘောတရားတွေမြင်လာတယ်ကိုယ်မပိုင်ဘူးဆိုတာတွေကိုမြင်လာတယ်အသေးစိတ်အဲ့ဒီလိုမြင်လာတဲ့အသိဉာဏ်ကိုဝိပဿနာလို့ခေါ်တာနော်မမြဲတဲ့သဘောဆင်းရဲတဲ့သဘောစိုးမပိုင်တဲ့သဘောဒီလက္ခဏာ၃ရက်နဲ့စပ်ပြီးတော့ရှင်းမြင်တတ်တဲ့စ ิตแท้มีแท้แท้อติญญาณก็วิปัตตนาแล้วขอได้เออสิทธิ์ย่อมแยกขัดนี่ตาโหญิงก็ออมตมทัชิ่นเซนสร้าแล้วจิตเนี่ยทุจาได้อมีไม่ရှိเว้ยเนี่ยนิพพานโหญมองอยู่โหสร้าไม่ผิดไหนหูထူထူချားတဲ့အမြင်တစ်ခုကိုရဖို့ရအတွက်ဝိပဿနာချင်းစင်ဆိုတာကိုလည်းချင်းရတယ်ဘုရားဒီနှစ်ခုဟာအာယုံချင်းမတူဘူးတဲ့စိတ်အခြေပြုတဲ့နေရာချင်းမတူဘူးစိတ်ရဲ့အာယုံကို object လို့ခေါ်တယ် object ချင်းမတူဘူးလို့ပြောတာနော်သမထရဲ့အာယုံကအပေါ်ယံပြည့်ရလူတွေအမြည်တက်ထားတဲ့အတိုင်းပေါ်မှာစိတ်ကိုငြိမ်ကောင်းလုပ်ထားတယ်။ဆိုလိုတာကပညာကိုအာရုံပြုတယ်။ပညာဆိုတာအမှန်တရားတော့မဟုတ်ဘူး။ဥပမာမဲ့လူတွေကဒါအဖြူလို့သတ်မှတ်ထားတယ်ဒီအဖြူပဲ။အနီလို့သတ်မှတ်ထားရင်အနီအဝါလို့တတ်မှတ်ထားတာကိုအဝါအညိုရောင်လို့တတ်မှတ်ထားရင်အညိုဟောကာလနဲ့ပတ်သက်ပြီးလူတွေအများစု general consensus လို့ခေါ်အများကအတိမတ်ပြုလက်ခံထားတဲ့အပေါ်မှာအခြေပြုပြီးစိတ်ကလေးမြိတ်အောင်လုပ်တယ်လောကမှာကြီးကျယ်တဲ့ဓာတ်ကြီးလေးပါအားစုကြီးလေးခုမြေရေလေမီဓာတ်ကြီးလေးပါအဲ့ဒီမျိုးကိုအယုံပြုပြီးတော့ပထဝီကတိုင်းလို့ခေါ်တာပေါ့မျိုးဆိုတဲ့အမည်ဖြစ်ညသဘောပေါ်မှာအခြေဆိုင်ပြီးတော့စိတ်တည်နေအောင်လုပ်တယ်ဒါပထဝီကတိုင်းရှုတယ်လို့ခေါ်တယ်မျိုးဆိုတဲ့အမည်ဖြစ်ညပေါ်မှာအခြေပြုပြီးတော့စိတ်ကိုငြိမ်သက်အောင်ကြိုးစားတယ်လေးပေါ်မှာအမည်ပြုပြီးတော့လေပေါ်မှာစိတ်ကိုစိုက်ထားပြီးတော့လေရဲ့တိုက်ခတ်လှုပ်ရှားမှုပေါ်မှာစိတ်ကိုစိုက်ထားပြီးတော့စိတ်တည်ငြိမ်အောင်လုပ်တာရေပြင်ပေါ်မှာစိတ်ကိုတည်ငြိမ်အောင်ထားပြီးတော့စိတ်ကိုတည်ငြိမ်အောင်ကြိုးစားတာ။ဟောမြေရေလေမီတစ်ခုခုစိတ်ကိုငြိမ်အောင်အခြေပြုထားတဲ့ဓာတ်ကြီးလေးပါအဲ့ဒီဓာတ်ကြီးလေးပါအသွင်ကန်းလေးကိုအာရုံပြုပြီးတော့စိတ်ကိုငြိမ်သက်အောင်လုပ်တယ်ဒါဝိပဿနာတမထချင်းစင်ဟာဒီလိုလားတမထကိုအလေးနဲ့မသိတဲ့ပုဂ္ဂိုလ်ကြီးကျတော့ဘာဖြစ်တော့ဆိုရင်ပတိလေးစိတ်ပြီးတော့ဒီနေ့ကိုအရဟံကုန်သောဆယ်ပတ်ပတိပတ်အာရုံပြုပြီးတော့ပတိလေးပတ်နေတာကိုပဲတမထလို့ခေါ်နေချာတယ်နော်ပရိပတ်ကလေးစိတ်နေတာကိုတမထလို့ခေါ်တယ်ဂါထာကြီးရွတ်နေတာကိုတမထလို့ခေါ်နေကြတယ်သူတို့ရောစိတ်ငြိမ်သက်မှုကိုမပေးနိုင်ဘူးလားဆိုပေးနိုင်တယ်ပေးနိုင်တယ်လို့တော့ပြောပါတယ်ဒါပေမဲ့တကယ်မှန်ကန်တဲ့ systematically ပေါ့တကယ်စနစ်တကျတမထချင်းစဉ်တစ်ခုကိုချင်းမို့လို့တချို့ကလည်းသမထနဲ့နိဗ္ဗာန်မရောက်ဘူးသမထမကျင့်ကောင်းဘူးလို့ဆိုလိုလိုပြောတာမျိုးတွေလည်းရှိတယ်။အမှန်ကတော့သမထနဲ့ဘုရားဟောထားတာကျင့်ကောင်းမှကျင့်ရတယ်။မြတ်စွာဘုရားကိုယ်တိုင်လည်းသမထအချင်းကျင့်တာပဲ။သမထလည်းကျင့်ရမှာပဲဝိပဿနာလည်းကျင့်ရမှာပဲ။ဒီလမ်းစဉ်နှစ်ခုစလုံးကိုမြတ်စွာဘုရားကလက်ခံပြီးတော့ကျင့်သုံးတယ်။တော်တော်ရွေကျက်မှန်ရအခုဒီကခန္ဓာရွတ်ပြီးတော့ပရိစိတ်နေတာကိုတမထလို့ဆိုတော့တမထရဲ့ခုံဟာသေးသိမ့်နေတာတမထခုံကအမတန်သေးသိမ့်သွားတမထဆိုတာအဆင့်မြင့်နေတာအဆင့်မြင့်တဲ့သမာဓိချင်းစဉ်တစ်ခုပဲမြတ်စွာဘုရားကိုယ်တိုင်ကဘာဝိတ္တပပေါ်မြအထောက်ရမယ်တရားနှမျိုးတဲ့အဲ့ဒီတရားနှမျိုးဆိုတာဘာလို့ဆိုရင်တဏှာနဲ့ဝိပဿနာဒီလိုဟောတာနော်တဏှာနဲ့ဝိပဿနာအဲ့တော့တဏှာချင်းစဉ်တစ်ခုကိုကျင့်ပြီးဆိုလို့ရှိရင်ခုနကပြောတဲ့ပညာအယုံတစ်ခုခုပေါ်မှာအခြေပြုရ အာယုံပေါ်မှာအခြေပြုတာမဟုတ်ဘူးပြည့်ညတ်ပေါ်မှာအခြေပြုတယ်။ဓာတ်ကြီးလေးပါးပေါ်မှာအခြေပြုလို့လည်းရတယ်။ကာလလို့ခေါ်တဲ့အစင်းရောင်လေးမျိုးပေါ်မှာအခြေပြုလို့ရတယ်။အာကာသလို့ခေါ်တဲ့ space လေးဟာဖြင့်ဟောလည်းအခြေပြုလို့ရတယ်။အာလောကလို့ခေါ်တဲ့အလင်းရောင်ပေါ်မှာလည်းအခြေပြုလို့ရတယ်။ဒါကတိုင်းခေါ်တယ်။အဲ့ဒီကတိနာအောက်ချက်ဒီပေါ်မှာအခြေပြုပြီးတော့သမထချက်စဉ်တစ်ခုချက်လို့ရတယ်။တော့မဟုတ်လို့ရှိရင်လူတိုင်းလူတိုင်းက24နာရီအသက်ရှူးနေကြတာဖြစ်သောကြောင့်မိမိနှာခေါင်းကထွက်နေတဲ့ထွက်လေဝင်လေကိုအခြေပြုပြီးတော့လည်းသမထချက်စဉ်တစ်ခုချက်လို့ရတယ်။ခုနကဘုရားကုံတော်ပွားပြီးသမထချက်စဉ်ကိုချက်လို့ရဘူးလားဆိုရသို့သောဆံရနိုင်လောက်မဖြစ်ဘူးဘာဖြစ်လို့မဖြစ်ဘုရားကုံတော်ဆိုတာအလုံးလေးနဲ့ဂုံတော်ကိုမရောက်ခဲနဲ့အရဟံအရဟံအရဟံဘုရားကုံတော်ကိုအာယုံမရောက်ခဲနဲ့စလုံးပေါ်မှာပဲသို့မဟုတ်ပတိလုံးပေါ်မှာပဲဆက်ရောက်နေလို့ရှိရင်တော့ဒါဘုရားလူတတိလို့ခေါ်ဖို့တောင်းပါပဲအတိဝခေါ်ဖို့ခက်တယ်ပေါ့နော်ရသွားခြင်းအရဟံအရဟံဆိုတာဘာမှမသိဘူးသုံးနေတယ်ဆိုပြီးရင်တထောင်ကြီးအောင်သိတယ်ဆိုအရဟံအရဟံတထောင်ကြီးအောင်သုံးတယ်ဘာနဲ့သတ်တူတယ်လို့ဆိုမန္တရမန္တရွတ်နေတယ်သတ်တူအကျိုးမရှိဘူးလို့ပြောတာမဟုတ်ဘူးတမထချင်းစဉ်အစင်မဟုတ်ဘူးဖြစ်နော်အကျိုးမရှိတာမဟုတ်ဘူးလောကတော့တော့အကျိုးရတော့ရှိတယ်လုံးဝမရှိဘူးတော့မဟုတ်ဘူးသို့သောစနစ်တကျလုံးတဲ့နဲ့ပေါ့အရဟံကုံတော်ကိုတမထချင်းစဉ်တစ်ခုအနေနဲ့ချက်မဲ့ဆိုလို့ရှိရင်တကယ်ကိုထုံကုံတော်ရဲ့အလေးအနက်နားလေအရဟံကိရတာခတ်သိမ်းကိုဖယ်ရှားပြီးတော့မြတ်စွာဘုရားလို့ဆိုတဲ့အဓိပ္ပာယ်ကိုအာရုံပြုခြင်းလို့ရှိရင်အောင်မှာလောဘဆိုတာလည်းရှိတယ်ဒေါသဆိုတာလည်းရှိတယ်မောဟဆိုတာလည်းရှိတယ်မာမနာတွေဆိုတာလည်းရှိတယ်ကမြတ်စွာဘုရားမှာလောဘဆိုတာလည်းလုံးဝမရှိဘူးဒေါသဆိုတာလည်းလုံးဝမရှိဘူးမာမနာစားတဲ့ကိလေသာတွေဆိုတာလည်းလုံးဝမရှိဘူးကိလေသာခတ်တဲ့လို့ဖယ်ရှားပြေးထားပါလားကုသန္တမှာလောဘဖြစ်တာဒေါသဖြစ်တာမောဟဖြစ်တာတွေကိုအာရုံပြုပြီးမြတ်စွာဘုရားမှာဒါမျိုးမရှိဘူးဆိုပြီးတော့အာရုံပြုမယ်ဆိုရင်ကိလေသာဆိုတာတွေဖယ်ရဖယ်ရှားပြီးပြီဆိုတော့ဒိဋ္ဌိပေါ်ပေါ်လာအဲ့ဒါပေါ်လာပြီးတော့မြတ်စွာဘုရားရဲ့ဂုံတော်ထဲမှာပဲစိတ်ကထတ်တလဲလဲဖြစ်နေရအဲ့ဒီလိုစိတ်အစဉ်ကထတ်တလဲလဲဂုံတော်ထဲမှာရောက်ပြီးတော့တစ်ချိန်မကနှစ်ချိန်မကအချိန်ချင်းတဏှာဖြစ်စေနှစ်နာရီဖြစ်စေဂုံတော်ထဲမှာပဲစိတ်ကရောက်နေရအဲ့ဒါလို့ရောက်နေမှဘုရားလက်တည်းအဲ့ဒါလို့မဟုတ်ပဲနဲ့ပတိလုံးကလေးပဲ6666နဲ့နှုတ်ပြီးတော့တကယ်နေမယ်ဆိုလို့ရှင်ပတိလုံးမယ်စိတ်ကရောက်နေမယ်သုံးဟုတ်ကဏ္ဍပြည့်ပြီနဲ့အပတ်ပြည့်ဖို့စိတ်ကစောနေတယ်ဆိုလို့ရှင်အရင်အတွက်ခဏန်းကြီးပေါ်ရောက်ဘုရားကုံတော်ပေါ်မရောက်ဘူးစိတ်အဲ့တော့ခဏန်းပေါ်အာရုံပြုပြီးတော့နေလို့ရှိရင်ဘုရားကောင်အာရုံပြုတယ်ဆိုတာမဖြစ်နိုင်ဘူး။ဒါကဘာကိုစဉ်းကျင်စဉ်းစားကြည့်ပေါ့။ကိုယ်ကလေးစိတ်နေတာဟာဘုရားကောင်တော်ပေါ်အာရုံရောက်ခဲ့လား၊သို့မဟုတ်ပတိလုံးပေါ်အာရုံရောက်နေလားလား၊သို့မဟုတ်စလုံးပေါ်မှာအာရုံရောက်နေတာလားဆိုတာစဉ်းစားကြည့်ပေါ့။တကယ်ခေါင်းတော်လို့ဆိုတာအကြီးအသေးကိုခေါ်တာ။မြတ်စွာဘုရားရဲ့တကယ်ထူးခြားတဲ့အကြီးအသေးတွေပေါ်မှာအာယုရောက်နေမှစိတ်ထဲမှာကြည်နူးပြီးတော့ပီတိဖြစ်လာအဲ့ဒါလို့ဖြစ်လာတာဗုဒ္ဓဘာသာတည်းအဲ့ဒါလို့မဟုတ်လို့ရှင်အရဟံအရဟံတမန်တော်မတော်နဲ့ဆုံးနေလို့ရှင်ဘာနဲ့တူလို့ရှင်မန္တရားရွတ်နေတာနဲ့တူတယ်မန္တရားရွတ်ထားတယ်ကလည်းပဲသူကလည်းသူထိုက်တဲ့နောက်တော့အကျိုးရှိကောင်းရှိနိုင်တယ်ပေါ့သို့တော်အနောင်ပြည့်လွယ်တယ်အနောင်အဆင့်တန်းနေတယ်ပေါ့ဒါတွေကအဲ့ဒါတွေကိုသမထလို့တောင်းခေါ်ဖို့မကောင်းတဲ့အရာတွေပေါ့အဲ့ဒါတွေနဲ့တွဲပြီးတော့သမထနာမည်ပြည့်နေတယ်လို့ဖြစ်တယ်ပေါ့ အဲ့တော့သမထချင်းဆိုင်ကိုစနစ်တကျချင့်ရင်ပြီဆိုလို့ရှိရင်ကပိုင်းကိုအာရုံပြုမှလာသို့မဟုတ်ထွက်ပြီးဝင်လေကိုအာရုံပြုပြီးတော့ချင့်မှလာတစ်ခုခုယူရဘယ်ချင်းစင်နဲ့ချင်းချင်းချင်းတော့မယ်ဆိုရင်နံပါတ်၁ကိုချင်းတီလာစောက်တီရကိုချင်းတီလာစောက်တီရကိုချင်းတရားမကောင်းတဲ့ပုဂ္ဂိုလ်ဟာစိတ်ကလေးကိုအာရုံတစ်ခုတည်းထားဖို့ကြိုးစားတာနဲ့တကြိမ်နဲ့ပုံရိပ်ကြီးညောင်ပြားစွာစိတ်ထဲမှာတိုးဝင်လာတယ်အဲ့ဒါနဲ့ပဲတမထဒီတမာတိဆိုဘယ်လိုမှမရနိုင်ပါဘူးနော်ကိုမလို့ခြင်းနဲ့ပုံရိပ်ကြီးကမျက်စိထဲမှာစိတ်ထဲမှာပေါ်လာတတ်တယ်တဲ့အဲ့ဒီပုံရိပ်ကြီးမပေါ်ရအောင်စိတ်အစဉ်လေးကြည်နူးပြီးတော့စိတ်ချမ်းသာမှုရအောင်ဘာလို့อ่ะကိုချင်းတရားကိုကောင်းအရင်ဆောက်တည်ရလူဆိုလို့ရှင်၅ပါးသီလကိုပြန်ပြီးတော့ဆောက်တည်ရမယ်ဆောက်တည်ပြီးတဲ့အခါသီလကိုဆင်ញင်လိုက်အော်ပဏာတိပါဒကိုလည်းငါလုံယုံနေခုချိန်ကစပြီးငါဘယ်ကောင်းမှတတ်ထားတာမရှိဘူးပဏာတိပါဒသူများအတက်ကတတ်ချင်းကငါရှောင်ထားတယ်ဒီတိခါဘုံလည်းငါမှပြည့်စုံနေတယ်လို့ဆင်သာချင်ပထမဆုံးတွေးရအဲ့ဒါလေးတွေအရင်တွေးအတ္တရာဒနာသူများပြည့်စုံစွာလည်းငါမခိုးဘူးငါသိစင်ကျင်းနေတယ်ကာမိတ္တမိစ္ဆာစာရသူတော်ဘာသားများကိုလည်းစိတ်နဲ့တောင်မပြတ်ပါဘူးသိစိတ်စင်ကျင်းနေတယ်လေလီတဲ့စကားကိုလည်းငါမပြောဘူးမူတာဝါဒလည်းစင်ကျင်းနေတယ်သူရာနေရတိတိရဲ့ဘိညာကာသဘာတစ်ခုမှငါမတော့ဘူးဟောဒါလည်းငါမှပြည့်စုံကိုတိနာလေးကိုကိုတွေးလိုက်တာနဲ့တကယ်နဲ့ဘာဖြစ်တယ်စိတ်ကလေးကချီနူးလာစိတ်ကလေးချီနူးလာအဲ့ဒီချီနူးလာတဲ့စိတ်ကလေးကိုခုနကကိုအားထုတ်မဲ့တမထအောက်ချက်ပေါ်မှာပယ်ဆောင်ပြီးတော့တွားရမယ်အဲ့ဒါလေးနဲ့တွားအဲ့ဒါလိုမဟုတ်ဘဲနဲ့ကိုယ်ချင်းတည်လာကိုဆောက်တည်မှုမပြုဘဲနဲ့ဒီတိုင်းသွားလို့ရှင်ဘာတွေဖြစ်လာတော့လို့ဆိုစိတ်ကခဏမငြိမ်ဘူးကိုလုပ်ခဲ့တာတွေပြန်မြင်နေနော်စိတ်ခဏမငြိမ်ဘူးကိုမဟုတ်တာတွေပြန်ပြီးတော့မြင်လာတဲ့အခါစိတ်ထဲမှာပုံရိပ်ကြီးတွေပေါ်လာလို့အမာရိတရားမရနိုင်ဘူးတဲ့ကိုမရနိုင်ဘူးကိုမမြင်ရင်လည်းအာယုန်တွေကအတင်းထိုးဝင်လာတတ်တယ်ဒါကြောင့်မို့ရသော်ဗျာကသီလံအဝိပတိတာရယကိုချင်းသီလဟာစိတ်နှလုံးကြည်သာဖို့အတွက်လောရတယ်စိတ်နှလုံးကြည်သာဖို့ဆိုတာသိအရေးကြီးတယ်ပေါ့အဲ့ဒါကြောင့်မို့ကိုချင်းသီလကိုအရင်ရသော်ဗျာကသမထချင်းစဉ်ဖြစ်ဖြစ်ဝိပဿနာချင်းစဉ်ဖြစ်ဖြစ်ချင်းတော့မယ်ဆိုလို့ရှိရင်တိလေပဋိဌာယကိုချင်းတရားပေါ်မှာရပ်တည်နိုင်အောင်ကြိုးစားပါယဟန္တာတွေဆိုလို့ရှင်128တော့သိခါဘုံတွေကိုပြန်ပြီးတော့တန်ရှင်းအောင်ကိုယ့်ကိုယ်ပြုပြင်ပြီးတော့မမှန်ရင်ရင်လုံးမိတဲ့ကျွလုံဖောက်ပြတဲ့သိခါဘုံတွေမရှိစေရကိုချင်းတိလဖြူစက်အောင်ကြိုးစားရကြိုးစားပြီးတဲ့အခါကျတော့မှစိတ်ချင်းနှမှုဖြစ်ကိုချင်းတိလာကိုအာရုံပြုပြီးတော့စိတ်ချင်းနှမှုလေးရအောင်လုပ်လုပ်ပြီးပြီဆိုတော့မှအဲ့ဒီချင်းနှမှုလေးကိုအခြေခံပြီးတော့တမထအာရုံတစ်ခုကိုသင်သွားရမယ်ဒါစတ်တင်ရမယ်လို့ဒီလိုဆိုအဲ့တော့ရှိဥစ္စာလုပ်တဲ့လုပ်ထိုက်တာတွေမလုပ်ဖဲနဲ့ကောက်ထည့်ပြီးတော့ကမ္မထအောက်ထိုင်လိုက်မယ်ဆိုလို့ရှိရင်ပြင်းပြင်းထန်ထန်မလုပ်လို့ရှိရင်အောင်မြင်မှုဆိုတာမလုပ်ဘူးပေါ့။အောင်မြင်မှုဆိုတာတတိယမပြောနဲ့။ခမင်းချဲ့ရင်တောင်မှပြင်ရတယ်ဟုတ်လား။တပင်းလေးတပင်းမျိုးစိလေးတစ်ခုချရင်ရောမပြင်ရဘူးလား။စိုက်ပြိုးမဲ့နေရာကိုပြင်ရတယ်ဆင်ရတယ်မြေတန်ဆင်းတာလုပ်ရတယ်။ရှင်းဥစွာလုပ်ရမယ့်အလုပ်တွေလုပ်တော့ကိုယ်လည်းတရားထုတ်တော့မယ်ဆိုလို့ရှိရင်ကိုယ်လက်တန်ရှင်းလာကအစကိုချင်းတရားတန်ရှင်းလာအဖြစ် ကိုကိုကိုတန်ရှင်းတွေအလုံးလုံးပြီးပြီဆိုတဲ့အခါမှာကိုချင်းတရားပေါ်မှာအလုံးပြီးပြီစိတ်လေးဟာချိန်ထူးလာပြီဆိုမှအလုပ်ကိုစတင်တယ်။အဲ့ဒီချိန်မှာဓာတ်ရကအနောက်ရက်တွေပေါ်လာလို့ရှိရင်ခန္ဓာရည်ရှိအောင်ဘာလို့ရသေးလို့ဆိုကိုကိုကိုဖျားကိုစွန့်လို့ထားပါဒါကတော့ထက်ကာဆရာတွေကဒီအကျင့်ပေးတဲ့စကားတစ်ခုအဲ့ဒီတစ်ခုကျုံးလာတဲ့အခါလူကကြောက်တတ်တယ်ကြောက်လာတဲ့အခါကျတော့ကိုလုပ်တဲ့လုပ်ငန်းတစ်ခုကမအောင်မမြင်ဖြစ်လာမစွန့်စားရဲဘူးအဲ့ဒီလိုမဖြစ်အောင်ဘာလို့ထားကိုယ်ခန္ဓာကိုယ်ကြီးကိုဘုရားကိုလှူလိုက်လှူထားတဲ့အတွက်ကြောင့်ဒီစုံတစ်ခုအနေရှိတယ်ငါ့မှာမဟုတ်ပဲငါဘုရားလှူထားတာကြီးပဲဟောတွေးလို့ရအဲ့တော့တွေးလိုက်လို့ရှိရင်ရဲတင်းတဲ့စိတ်တွေကိုယ်တဏ္ဍာမှာရတယ်စိတ်ဆိုတာဒီလိုတွေးရင်တမျိုးဖြစ်တယ်ဟိုလိုတွေးရင်တမျိုးဖြစ်တယ်အဲ့တော့မှန်ကန်တဲ့အတွေးကလေးနဲ့တွေးပြီးတော့စိတ်အားတွေပြန်ဖြည့်ပေးရတယ်လို့သူပြောတာနော်နောက်တစ်ခုကသဗ္ဗဓာတ်တိုင်ဖို့လုပ်တဲ့လုပ်ထိုက်တဲ့ကိစ္စတစ်ခုကဘာလို့လို့ဆိုတခါတည်းရန်နှုတ်မဆောင်ကြီးပဲနဲ့သူတော်ကောင်းတွေကိုပြန်မမိတာမျိုးဖြစ်တတ်သေးတယ်ဆွဆွဲမိတာမျိုးဖြစ်တတ်သေးတယ်အဲ့ဒါလို့ဆွဆွဲမိထားလို့ရှိရင်လည်းပဲဒါကြီးကအနောက်အချက်ဖြစ်တတ်တယ်တဲ့ဒါကြောင့်မလို့အကယ်၍များသူတော်ကောင်းတွေဆွဆွဲမိလို့ရှိရင်ဝင်ချပါလေကြောပါလေကိုယ်စိတ်ဒီလိုကြောဝင်ချလိုက်ခြင်းအားဖြင့်ကိုယ်စိတ်ထဲမှာတင်းကျပ်နေတာတွေဘာမှမရှိတော့စင်စားလိုက်လို့ရှင်ဟာလုံးတဲ့နာတွေမှာလုတ်ထားပြီးပြီဆိုစိတ်ဟာတွေးလိုက်ဘက်ဆောင်ကဘယ်ကပဲတွေးကြည့်လို့မဟုတ်ပဲရတတ်မရဖြစ်เสียမရဘူးကြောက်เสียမရဘူးစိတ်တင်းကျပ်เสียရတယ်မဖြစ်ဘူးအဲ့ဒါကြီးစိတ်ရဲ့တင်းကျပ်မှုတွေကိုဖြေလျော့နိုင်စေရန်အတွက်လုတ်တဲ့လုတ်ထိုက်တာတွေကိုလောရမယ်ဒါသဘာဝချက်ချင်းချက်ပြီးဆိုအဲ့ဒီတော့အာနာပါနာဆိုတဲ့ထွက်လေဝင်လေနည်းတစ်ခုဒီတိုင်းဒီတိုင်းဟာ24နာရီနှာခေါင်းကအသက်ရှူးနေတာဖြစ်တယ်။ဒါလေးကရှားပါပစ္စည်းမဟုတ်ဘူးလူတိုင်းလူတိုင်းကိုယ်ပိုင်အနေနဲ့ရှိနေကြတယ်။အဲ့ဒီကိုယ်ပိုင်ရှိနေတဲ့အာယုံလေးပေါ်မှာအခြေပြုပြီးတော့သမထခြင်းစဉ်တစ်ခုချင်းချင်းသမထတစ်ခုခြင်းစဉ်တစ်ခုချင်းအဲ့ဒီအာနာပါနဆိုတဲ့ခြင်းစဉ်တစ်ခုဟာသမထပေါက်ပေါက်ရုံရုံဖြစ်သွားလို့ရှိရင်ပထမဇံကိုလည်းရစေနိုင်တယ်ဒုတိယဇံကိုလည်းရစေနိုင်တယ်တတိယဇံလည်းရတယ်သုတ္တဇံလည်းရတယ်ဆိုဆိုလိုတဲ့ဇံအားလုံးကိုရနိုင်တယ်ပြောနော်အာနာပါနဇံအားလုံးကိုရကောရမမြတ်စွာဘုရားရဲ့အလောင်းတော်တက်ပြပြီးတရားချက်ဆောင်လို့ပါလုံးတော့မမှန်ကန်တဲ့လမ်းစဉ်တွေလိုက်ပြီးတော့ခန္ဓာကိုယ်ကိုပြန်မှန်ခံပြီးတော့ကျင့်ခဲ့တာအဲ့ဒီကျင့်နေတဲ့အကျင့်တွေကမှားတယ်နောက်ဆုံးမှန်ကန်တဲ့လမ်းစဉ်ကိုတွေ့ပြီးတော့ကျင့်တဲ့အခါဘာကမ္မထာအထုတ်တော်လို့မင်းအာနာပါနကမ္မထာအထုတ်တယ်ဘုရားအလောင်းတော်အထုတ်ခဲ့တဲ့ကမ္မထာအာယုံဟာဘာလို့ဆိုထက်လေဝင်လေပါအာဘုရားဖြစ်ဖို့ကျင့်တဲ့အကျင့်ဟာလည်းထက်လေဝင်လေပဲရဟန္တာဖြစ်ဖို့အကျင့်ဟာလည်းထွက်လေဝင်လေပဲဇန်တရားတွေဘုရင်တရားတွေကိုရကျင်လို့ရှိရင်လည်းထွက်လေဝင်လေပဲထွက်လေဝင်လေရဲ့တန်ဖိုးကလောက်ကြီးတယ်လေလူဒီမှာရင်းစင်နေတဲ့အသက်ရှင်ဖို့အတွက်ဒီလေလေးဟာရှူလိုက်ထုတ်လိုက်ရှူလိုက်ထုတ်လိုက်လုံးနေကြတာမဟုတ်လားအဲ့ဒီလေလေးကိုအတုံးမချဘူးဆိုလို့ရှိရင်အလားတကုံမသွားလို့ဘူးလားနော်လောကမှာလူတွေဟာဒါကြောင့်မလို့ဘာလဆိုတာတဲ့အသက်ရှူရှူတတ်တယ်တဲ့အသက်ရှူတဲ့လေပေါ်မှာအတုံးချပြီးဘာပညာမှမရတာဘာလလို့ခေါ်တယ်ဘာလရဲ့အဓိပ္ပာယ်တစ်ခုဖွင့်ထားတယ်လူတိုင်းလူတိုင်းကလူတွေတွေမကဘူးဒီထိဆန်တွေအသက်ရှူတဲ့ထိဆန်တွေမှန်တယ်ညဒီလိုပဲရှုခဲရှုခဲလောက်နေတာပဲလေနှာခေါင်းကရှူလိုက်ထုတ်လိုက်ရှူလိုက်ထုတ်လိုက် ဒီလေးလေးကအသက်ရှင်ဖို့အတွက်လေးပဲအသုံးချတယ်ဘာအတွက်မှအသုံးမချဘူးအေးသူတော်ကောင်းတွေကတော့ကိုယ်တဏ္ဍာမှာ24နာရီအစဉ်ဆက်မပြတ်ဖြစ်ပြီးအသက်ရှင်ဖို့အတွက်များစွာအသုံးဝင်နေတဲ့ဒီလေးလေးကိုကမ္မထာအာယုံတစ်ခုဖြစ်ဖြစ်အသုံးချလိုက်မယ်ဆိုလို့ရှိရင်ကိုယ်ပါရမီကလည်းရှိတယ်ကျိုးလည်းကျိုးစားတယ်စိတ်ဆန္ဒတွေကလည်းလုံလောက်တယ်ဆိုလို့ရှိရင်ဒီပုဂ္ဂိုလ်ကဇန်နေမဖို့ရပြီးနိဗ္ဗာန်ချီအောင်ရတော့နိုင်တာပဲဒီလိုနဲ့ရဘောလုံးမြတ်စွာဘုရားအလောင်းတော်ဟာဟောဒီထက်လေဝင်လေဒီပေါ်မှာအခြေပြုပြီးတော့ဇန်တရားတွေရတာသူဇန်တရားတွေကိုဝိပဿနာအဖြစ်ကြောင်းလဲပြီးတော့ရှုမှတ်လိုက်တဲ့အခါကျတော့ဝိပဿနာချင်းစဉ်တစ်ခုအောင်မြင်မြင်ပေါက်သွားလို့မဲ့လေးပါအဆင်းဆင်းကူပြီးနောက်ဆုံးဖျားစွာဖြစ်သွားတာ။ဒီချင်းစဉ်ပဲဒီအာရုံနဲ့သွားတော့နော်။အေးဒါကြောင့်မလို့တပ္ပတ်ချင်းစဉ်တစ်ခုကိုချင်းတော့မယ်ဆိုရင်ထွက်လေဝင်လေလေးကိုဘယ်ပုံသုံးချခန္ဓာကိုယ်ဣရိယာပုတ်တစ်ခုရွေးရဣရိယာပုတ်တစ်ခုရွေးနေစားလမ်းလျှောက်နေမယ်ဆိုလို့ရှိရင်လှုပ်ရှားနေပြီးအတွက်ကြောင့်စိတ်ကလမ်းကိုကြည့်ရတာတစ်မျိုးထွက်လေဝင်လေကိုရှုရတာတစ်မျိုးဆိုပြီးတော့လမ်းလျှောက်ပြီးထွက်လေဝင်လေမှတ်မယ်ဆိုလို့ရှိရင်စိတ်ဟာအလုတ်များတယ်အဲ့ဒီနေရာမတင်တော့ဘာဖြစ်လို့လမ်းလည်းကြည့်အောင်မယ်ထွက်လေဝင်လေလည်းရှုအောင်မယ်ဆိုအလုတ်တွေမပေါ်ဘူးလားမကြည့်ရင်လည်းခလုတ်တိုက်ပါလေနော်ခလုတ်တိုက်ပြီးလဲနိုင်တယ်တဲကြောင့်လို့လမ်းလေကြီးရအောင်မဲ့ထွက်လေဝင်လေလဲရှိအောင်ဆိုအလုပ်ရှုပ်အဲ့ဒါကြောင့်လမ်းလျှောက်ပြီးတော့အထုတ်မတ်တရအထုတ်လို့ရင်ခန္ဓာကိုယ်ကြီးလဲမသွားအောင်ထိန်းထားရအောင်ပါတည်းဟောအလုပ်တစ်ခုပိုးလိုက်တယ်အဲ့ပြီးတော့အထုတ်မယ်ဆိုကြလို့ရှင်လည်းလုံလောက်ဝီရိယကညော့ပြီးမကြခင်အိပ်ပျော်သွားအဲ့ဒီစနစ်ကတော့ဇိခံတော်အကြီးတယ်။ဒါကြောင့်မလို့လဲတရောင်းပြီးအဣရိယာပုတ်လဲတရောင်းနေတာလည်းမမှန်ဘူး။လမ်းလျှောက်နေရင်လည်းမကောင်းသေးဘူး။ထိုင်အဲလဲတရောင်းနေရင်လည်းမကောင်းဘူး။လမ်းသွားနေရင်လည်းမကောင်းဘူး။ရပ်နေရင်လည်းမကောင်းဘူး။အကောင်းဆုံးဣရိယာပုတ်ကဘာလို့ဆိုလို့ရှိရင်မတ်မတ်ကလေးထိုင်နေတဲ့ဣရိယာပုတ်ကညင်တက်တယ်။ဒါကြောင့်မလို့အာနာပါနကမ္မထာအထုတ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းကမြတ်စွာဘုရားကပန္လင်ကံအာဟုစိတ်တော်တင်းရင်ခွေးထိုင်ပါတဲ့ခန္ဓာကိုယ်ကတင်းရင်ခွေးထိုင်လိုက်မယ်ဆိုလို့ရှိရင်ခါချက်ခန္ဓာကိုယ်လေးကိုဆန့်ထားတင်းရင်ခွေးထိုင်လိုက်တဲ့အခါကျတော့လူဟာလှုပ်ရှားမှုနည်းပြီးတော့ငြိမ်သက်မှုကိုဥစားပေးတာအဲ့နေတာလို့လည်းဒီစိတ်ခံလုံးလာမဟုတ်ဘူးလမ်းလျှောက်နေတာတို့မတက်ရနေတာတို့လို့မထင်เสียရလည်းမရှိဘူးဒါကြောင့်မလို့တင်းရင်ခွေးထိုင်အမျိုးသမီးတွေဆိုရင်ထက်ဝက်ပလင်ပေါ့အမျိုးသားတွေကတင်းရင်ခွေးထိုင်ရောတင်းရင်ခွေးထိုင်ပြီးတဲ့အခါကျတော့ခါထက်ကိုယ်ကိုဆန့်ကန်ကလေးထားတဲ့ဘာဖြစ်လို့ဆန့်ကန်ကလေးထားခိုင်းတာတော့ဆိုရင်ခါမှာအယိုးအစစ်ကလေးတွေရည်တွက်ကြည့်မယ်ဆိုရင်16ခုလောက်ရှိအဲ့ဒီအယိုးလေးတွေကမမတ်ကလေးထားမှမထားဘဲနဲ့ခါလေးကုန်းနေမယ်ဆိုရင်အယိုးလေးကတစ်ခုနဲ့တစ်ခုဖိနေသည့်အတွက်ကြောင့်ကြာလို့ရှိရင်ခါကြိုက်တဲ့ယောဂခါကြောင်းတဲ့ယောဂဝေဒနာခါအောင်တဲ့ဝေဒနာတွေဖြစ်လာနိုင်တယ်။ဒါကြောင့်မို့ခန္ဓာကိုယ်ရောကောင်းရောမမတ်ကလေးထားလို့ပြောတာနော်။စာပေကဒီတရားထိုင်ခြင်းကိုသိချတဲ့လေပန္နေကံအာဟုစိတ်တော်တင်းရင်ခွေးထိုင်ပြီးဥစုံကာယံပဋိဒါယခါထက်ခန္ဓာကိုယ်ကိုမမတ်ကလေးထားခေါင်းထီအောင်မမတ်ကလေးထားမမတ်ကလေးထားတဲ့အခါကျတော့အစ်စ်ကလေးတွေကဖြောင်းဒီကုလုံးမှာရှိတယ်အစ်စ်ကလေးတွေကဖြောင်းပြီးမမတ်နေအဲ့ဒါလို့နေပြီးတဲ့အခါကျတော့ပရိမုခံတတိယဥပ္ပတ္တိတော်အာယုံဘက်ကိုစိတ်ကိုလွတ်လိုက်အာယုံစိတ်ကိုဥတီတာပြိမှုခတတိယဥပတ္တိတော်ဘယ်ကိုတတိထားမလို့ဆိုလို့ရှိရင်နှာခေါင်းကနေကလေးထွက်နေတဲ့နေရာထိတဲ့နေရာလေးကိုတတိထားလို့ပြောနာဒီပြားလေးမှာအေ
နှခမ်းတူတဲ့လူကြတော့နှခေါင်းရမှာထိနှခမ်းရှည်တဲ့လူကြတော့နှခမ်းထိတ်ရှားမှာလေလေးရတာထိဆိုလိုတာကဘယ်လိုပုဂ္ဂိုလ်ပဲဖြစ်ဖြစ်ကိုယ်နှခေါင်းမှာအသက်ရှူသွင်းလိုက်တဲ့အခါနေထိတဲ့နေရာရှိတ်ထုတ်လိုက်တဲ့အခါမှာနေထိတဲ့နေရာအဲ့ဒီထိတဲ့နေရာလေးကိုစိတ်ကိုထားပါလို့ပြောတာနော်အဲ့တော့ဒါချင်းနေချင်းတော့မယ်အာနာပါနနဲ့ဆုံးလို့ရှိရင်အဲ့လိုမျိုးလေလေးကိုမှန်မှန်ကန်ကန်မှန်မှန်လေးနဲ့ဖြည်းဖြည်းလေးရှိဒီတချို့ကြတော့သမာဓိမရနိုင်လို့သမာဓိရအောင်ဆိုပြီးတော့ပြင်းပြင်းထန်ထန်ရှူတဲ့နေလည်းရှိတယ်အဲ့ဒီနေကတော့ဆာလာပိလာနေမဟုတ်ဘူးကြိုက်တဲ့ပုဂ္ဂိုလ်တွေကလုံးနေကြတာနော်ရှူကဲရှူကဲလုံးတဲ့နေကအဲ့ဒါကြာလို့ရှိရင်မောပြီးတော့သွားတတ်တယ်လူကမောတော့အဲ့ဒါကြောင့်မလို့ပင်ကိုရှုနေကြအနေထားလေးခန္ဓာကိုယ်မှာပင်ကိုရှုနေကြအနေထားလေးတိုင်းရှုပါပါမှန်မှန်စိတ်ကြည်ပါတယ်အကုန်လုံးဖြည့်လျော့ထားလိုက်တင်းရှင်းကြီးလုံထားလိုက်အာယုန်လေးတစ်ခုပေါ်မှာစိတ်ကလေးကိုလွတ်ထားပြီးတော့စိတ်လေးကိုငြိမ့်နေအောင်စိတ်ထဲမှာတင်းကျပ်နေတာမရှိသေးပဲနဲ့ခန္ဓာကိုယ်ထဲမှာလည်းတင်းကျပ်နေတာမရှိသေးပဲနဲ့အားလုံးအကျော်ကြီးဖြည့်လျှော့ပြီးတော့နာလေးရောက်ပေါ်မှာနေလေးထိတဲ့နေရာကိုစိတ်ကိုငြိမ်ငြောင်းထားပါလို့သူပြောတာနော်အဲ့လိုထားလိုက်တဲ့အခါကျတော့ရှုရင်နေလေးကိုအာရုံပြုပြီးတော့နေရင်းကနေစိတ်ကလေးငြိမ်လာနော်ခက်လေဝင်လေလေးကိုဒီလိုရှုမှတ်နေတာကိုဒါကိုဗာနမိတ်လို့ခေါ်တော့စေပရိကံမနမိတ် preliminary object sign of preliminary ပါတော့ပြင်ဆင်ပေးနေတဲ့အာယုနမိတ်ကိုပြောတာနော်အဲ့ဒီအာယုနမိတ်ကလေးဟာအတော်လေးကြာလာတဲ့အခါကျတော့တော်တော်ကိုချင်းချင်းရှားရှားပေါ်လာတယ်စိတ်ထဲမှာတော်တော်ချင်းချင်းရှားရှားကြီးဖြစ်လာတော်တော်ချင်းချင်းရှားရှားဖြစ်လာတဲ့အခါကျလို့ရှိရင်စိတ်ကမှတ်ယူလာနိုင်တဲ့အနေထားမျိုးရောက်လို့ရှိရင်ဩဃာနမိတ်လို့ခေါ်နောက်ဆုံးကြတော့ဘာပေါ်လာတော့ဒီထက်နေဝင်နေလေးဟာပုံတံလေးပြောင်းလာကိုယ်စိတ်ထဲမှာဖြစ်လာတာသူကပြောင်းလာမဟုတ်စိတ်ကပြောင်းလေလေးကိုရှုနေတဲ့စိတ်ကလေးကဘလို့မြင်လာတော့ဒီထက်နေဝင်နေလေးကြီးကဘာဖြစ်လာတော့ဆိုတော့မိโกထံလေးထွက်လာတယ်လို့မြင်လာတချို့ကြတော့ပလဲလုံးကလေးတွေထွက်လာတယ်လို့မြင်ရတချို့ကြတော့နှာခေါင်းနာသီးပြားမှာအိုဒီဘောလုံးလေးကလဲနေတယ်လို့မြင်တာမျိုးလည်းရှိအမျိုးစုံပေါ့အမျိုးစုံမြင်လာအဲ့တော့မိโกတန်ကြီးလို့လည်းမြင်လာတယ်အာယုံအလင်းတန်ကြီးတစ်ခုထွက်နေတယ်လို့လည်းမြင်လာတယ်ပလဲလုံးလေးတွေထွက်နေတယ်လို့လည်းမြင်လာတယ်ဒါလူတယောက်နဲ့တယောက်အမှတ်တင်ညာချင်းမတူသည့်အတွက်ကြောင့်ဖြစ်ပေါ်လာတဲ့အာယုံနမိတ်ကတယောက်နဲ့တယောက်မတူဘူးအဲ့ဒီအာယုန်နမိတ်ပေါ်လာလို့ရှင်အဲ့ဒီအာယုန်နမိတ်ပေါ်မှာဆက်ပြီးတော့အလောလောမယ်ဒါနမိတ်ရတယ်လို့ခေါ်တယ်အဲ့ဒီနမိတ်ပေါ်မှာဆက်ပြီးတော့ရှုမှတ်ပွားများပြီးတမာတိသွားအားတွေကိုမြင့်မြင့်ပေးလိုက်တဲ့အခါကျတော့ဘာတွေဖြစ်လာတော့လို့ရှင်ကိုယ့်ရဲ့တဏ္ဍာမှာနိဝရဏတရားဆိုတာညှိနေတာဘာတွေညှိနေလို့ဆိုတော့အာယုခံစားခြင်းနဲ့ဆန္ဒတွေငြိမ်းတာခံစားခြင်းနဲ့စိတ်ကာမိဆန္ဒလို့ဆိုရဲပျော်စရာရှင်စရာတွေပေါ်မှာပျော်ရှင်ခြင်းနဲ့လောဘနဲ့လားအာယုတစ်ခုပေါ်မှာမုန်းတီးတဲ့ဆန့်ကျင်တဲ့သဘောထားတွေကိုရှိပြတ်သွားစိတ်မငြိမ်းမသက်ဖြစ်ပြီးတော့စိတ်ထဲမှာပူပန်နေတာတွေပြတ်သွားစိတ်ဓာတ်တွေရော့ကျပြီးတော့ဒီအာယုံနဲ့ဆက်ပြီးတော့စိတ်ဟာဆွမ်းဆောင်နိုင်စွမ်းမရှိအောင်ဆွမ်းရည်တတ္တိတွေကြာသွားတာလေဒါတွေမရှိတော့ဘူးသူရှုမှတ်နေတဲ့အာယုံပေါ်မှာလည်းပဲဟုတ်မှဟုတ်ပါမလားဆိုတဲ့အတွေးတွေတန်လျာတွေလည်းမရှိတော့ဘူးအဲ့ဒါမရှိတာကိုနိဝရဏတရား၅ပါးကျင်းသွားတာလို့ပြောတာနော်ဘယ်သူကကျင်းအောင်လုပ်လိုက်လို့ဆိုတမာတိစွမ်းအားပြီးဖယ်ရှားပြလိုက်တာကိုယ်စိတ်ခဲ့ပါပဲစိတ်စိတ်ချင်းဖယ်ရှားနေတာ
Say, get my phone out, Jerry. And yet, Jerry, I'm a lot old. Never another young lover, I know what y'all can go. No what y'all can go, you know. Kunara, Name, a Linda, Tomo, Nibu, Tanley, Nakupo, the Ayo Name Boma. By reception, you know, the Ayo Name Boma, say, Kuni, that is born. Say, Kuzura, say, Ka Ayo Mama Kuni, that is. So, Nuraga. Pangku beri itu apa? Sini ayunnya, macam ti ni dah, sini kuning lu korang, no? Enak orang sampai tu join widget, widget sudah tu mali. Ini yang sini ni bu ayun mama tumpu. Eni tu mali ha, kini saja pola, tu yang sengsang jadi ya kau lah. Pola ni nama ini mama, kau yang sini ha, sengsang macam, sini kuning dek. Di wujud dari pola ni, nampak juga, ini ayam ni yang segeliru, cina utara dulu ayam mama ni segelia, juga biran ni dia wisangga sudah tiba pola. Jansi ni tu kemalu dia, jansi ni saja di ayam ni dia juga ni, segelia ayam ni kuat dong, mungkin dua ni dia lupa, dah wisangga ya, soal itu tadi. Nabi lo baca lah orang suruh je. Eri ayam ni mama, kena lah bigo dan lendang ni mama. Sekiranya ni cai ni, tak piti lo kau. Jinna ni le ni cai, ni cai ni le kaya. Baru je lah orang tu. Koyo seyor kade, tenting tenting ni. Karena kau malay ni nyawang nyala, kaca kaya ni mesti piao tuan. Sekiranya malay pura bandar tu mama mesti jadi piao tuan. Sekiranya cangi lah. ทุกข์ก็ขอไอ้เรื่องพวกนี้อ่ะมันก็สร้างสรรค์นี่นะเราสอนเอาไปมาตมาดีสุดสอนอะไรคนอายุเนี่ยสิ่งไหนก็มาความมันว่าอันเท่านั้นบางทีเลยเด็กขยันร้องสิ่งกูนี่นะก็วิเดจันทร์นี่นะก็วิสานะนี่ใช่นี่นะก็บิดิโกโยสิโยนิจันตัวนั้นทุกข์อ๋อ ที่ยืนนี่นะก็อีกก็ได้รู้สึกเอ็งเอาสันเอ็งเอาเราดูคอเอริเอ็งเอาเราดีตัวนี้เด็กสาวที่ตัดที่พี่นี่เนี่ยเอาลูกเลี้ยงดีที่อายุไม่ประมาณตัวนี้เด็กเอาลูกหันเจนี่นี่เนี่ยที่อายุมามาเอาลูกเลี้ยงดีสิ่งนั้นปัจจุบันสัญญาเดี๋ยวคอยไปละอายุเด็กก็ประมาณสูงสักปีเดียวสิ อะไรเลยปัจจุบันยาวิสุทธิ์ปุโปรดยาวาพาลิพิลาโรนุสเอ็งที่วิเวสีวะกามิหิยศิวะจีบิโยเซียอายุนาคานาคามิโยโยเซียอายุนาคังนันนันยาบิโยเซียอายุเลียงาลิเยบิโยเลียบิโยโยเซียอายุคานาโกะชิจุบิโยเซียอายุสุเร ที่กามาเรียนนี่ดูแลที่ประมาณเราว่าเสียงยาวโตเนาะยศินเนี่ยมีดีเปลี่ยนเรื่องเปลี่ยนมือไม่ใช่หรอน้าก็จะมีเปลี่ยนเรื่องเปลี่ยนมือไม่ใช่หรอเอริกามาเรียนเราว่าเคสเหตุก่อนเอริกามาสุดเลยที่เปลี่ยนเสียอายุนี่ก็มาเปลี่ยนเช่นนี้เลยที่เราว่าเคสตัวมาสั่งสุรายังไงทำเก่งไม่ยังยากอยู่เลยตัว อุปมาบาลเนี่ยดูสิหัวกันยังเช่นเป็นปกติที่เป็นกันหัวส่งกุศลที่เป็นกันหัวไม่ส่งความเป็นหัวกันยาวเดชะพิชิบุแต่ยังหัวสาบิมาวิเวสีวะกามิกามาเรื่องนี้ลงว่าส่งดอกบิดาเช่นไรเนี่ยวิเวสีวะอากุตเลหิจันเนี่ยจันเนี่ยอากุตเดียร์เนี่ยแบบพิชิตเอาอะไรเช่นมันยิ่งน้อยเลยส่งปารีมีเพียงเดียวสิ ทว่าได้ไม่ใช่ผู้มามาได้ไม่ใช่ผู้ไอ้ได้ไม่ใช่ผู้มิสเซียได้ไม่ใช่ผู้เสียอันนี้ชีวิตก็มันจะโดนด้วยเอริไม่ใช่ตัวเองเลยบาลีลานี่เรื่องวิเวกัสันเอริการดูอายุนี่ก็ลึกกว่าบิดอพิบอลาเรปิติทุกข์นิชัยนิราเนชันนิราที่ทว่าวันนี้นั่นคือเล็กๆขันสายอะไรดาว
ဝိဝေကသပိတိဒုက္ခလို့ခေါ်တယ်ကင်းကွာလွတ်လပ်ပြီးတော့ကာမဂုဏ်အာယုန်တွေကစိတ်ကင်းကွာသွားပြီးတော့ချမ်းမြေ့ကြည်နူးနေတဲ့ကြည်နူးမှုလောကလူတွေရဲ့ကြည်နူးမှုကဘာလဲကြည်နူးတာလို့ဆိုရင်ကိုမြင်မြင်နဲ့အာယုန်လေးကိုကြည့်ပြီးကြည်နူးကြတယ်လို့ခါတိုင်းဟုတ်လားနားကကိုကြိုက်တဲ့သခြင်းလေးထောင်ပြီးတော့ကြည်နူးကြတယ်နှာခေါင်းကကိုကြိုက်တဲ့အမွှေးလေးအမွှေးနန္ဒာကိုရှူပြီးတော့ကြည်နူးကြတယ်။လျာကလည်းကိုကြိုက်တဲ့အစာလေးကိုစားပြီးတော့ကြည်နူးကြတယ်။ခန္ဓာကိုယ်ကလည်းကိုထိတွေ့နေတာလေးထိတွေ့ပြီးတော့ကြည်နူးကြတယ်။ဒါကကာမကြည်နူးမှုလို့ခေါ်တယ်။အဲ့ဒီကာမကြည်နူးမှုနဲ့မတူတဲ့ကာမအာယုတွေကိုကျော်လွှားသွားပြီးတော့ဓာတ်တွေကိုဆွတ်လွတ်ထားပြီးဩခန္ဓာကပြောရတဲ့အနိတံလေးတော်မူမိโกဒံလေးလို့ဆိုရက်နမိတ်အာယုံလေးနဲ့ကြည်နူးနေတဲ့ကြည်နူးမှုမျိုးတဲ့ဒါကပထမဇာအဆက်ကိုအဲ့ဒီလိုရသွားတယ်လို့ပြောဇာရတာနဲ့ကျိုးကဇံပြန်တယ်လို့ထင်တယ်ဇံဆိုတာပြန်တာမဟုတ်ဘူးဗမာစကားမှာဇံပြန်တယ်လို့ပြောရင်ဇံပြန်တာမဟုတ်ဘူးเนาะဇံဆိုဒီမှာအတိတ်ကနှစ်ခုပေးထားတယ်ဇံဆိုဒီမှာလောင်ချမ်းနေဆိုတဲ့အဓိပ္ပာယ်ကတခုအာယုံပေါ်မှာစူးစိုက်ပြီးတော့တက်ပြီးတော့ရှုမိမှုဆိုတာကတခုအဓိပ္ပာယ်နှစ်ခုရအခုလိုပထမဆုံးရလာပြီဆိုတာလည်းတကယ်နဲ့စိတ်ရဲ့အညစ်အကြေးဖြစ်တဲ့နိဝရဏတရားတွေကိုလောင်လိုက်တာမရှိတော့ဟောမင်းနဲ့တစုံတစ်ခုကိုလောင်ပြစ်လိုက်တဲ့ကဥပမာနဲ့စက္ကူကိုမီးရှို့လိုက်လို့ရှိရင်စက္ကူလောင်လိုက်တယ်လို့ပဲဒီတဘာဝတရားတွေကကံကုံအာယုန်တွေကိုလောင်လိုက်တယ်ဆိုဖြည့်ဆည်းပြလိုက်တာမရှိတော့ဘူးဒါပြောနောက်တစ်ခုကနမိတ်အာယုန်လေးပေါ်မှာစိတ်ကလေးကစူးစိုက်ပြီးတော့ကြည့်နေတယ်အဲ့ဒီစူးစိုက်ပြီးရှုနေတာကိုပဲဇာနာအဆံလို့ခေါ်တာတဲ့အဲ့ဒီဇံဆိုတဲ့အဲမှာဘာနဲ့ဖွဲ့စည်းထားလို့လဲခုနပြောတဲ့အာယုန်ပေါ်မှာစိတ်ကူးနေတာရဲ့ကြံစည်နေတာရဲ့မြချိုင်နေတာရဲ့ချမ်းမြေ့နေတာရဲ့တည်ငြိမ်နေတာရဲ့ဆိုတော့စိတ်ရစွာအောင်အောင်မျိုးနဲ့ဖွဲ့စည်းထားတာကိုဇံလို့ခေါ်တယ်အဲ့ဒီပရိပဇံကနေနောက်ဒုတိယကျတော့ဘာကိုကြော်သွားလိုက်တယ်ဆိုစိတ်ကူးနေတာမလို့တော့တမာတိစွာအောင်ကိုမြင်လိုက်တာနဲ့တကယ်ရဲ့စိတ်ကူးနေတာခြံစည်းနေတာမပါတော့ဘူးလေဘာဖြစ်သွားလို့ဆိုရင်မြချိုင်နေတာတည်ငြိမ်နေတာကြည်နူးနေတာ။ဟောချမ်းမြေ့နေတာရဲ့နှစ်ချိုက်နေတာရဲ့ကြည်နူးနေတာရဲ့တည်ငြိမ်နေတာရဲ့ဒီသုံးမျိုးတည်းနဲ့နေတာဒါကိုဒုတိယဆံလို့ခေါ်တခါအဲ့ဒီထဲကနေပြီးတော့နှစ်ချိုက်နေတဲ့သဘောတရားကြီးစိတ်ရဲ့လှုပ်ရှားမှုသဘောဖြစ်ပြီးအတွက်ကြောင့်အကြည့်မြင်လာလို့အဲ့ဒီနှစ်ချိုက်မှုကိုမလိုလားလို့နှစ်ချိုက်မှုကိုဖယ်ရှားလိုက်တဲ့အခါကျတော့ကိုရောစိတ်ပါချမ်းမြေ့နေတာရဲ့တည်ငြိမ်နေတာရဲ့ဟောဒီနှစ်ခုတည်းနဲ့တွားနေတာတတိယဆံလို့ခေါ်တယ်။အဲ့ဒီအနေတခါကိုရောစိတ်ရောတိတ်နေတိတ်နေနဲ့ချမ်းမြေ့နေတဲ့သဘာဝကိုမလို့ချင်ဘူး။စိတ်လှုပ်ရှားမှုတစ်ခုကိုဘာမှမလို့ချင်ဘူး။ခံစားမှုတွေကိုမလို့ချင်ဘူးလို့ဆိုပြီးတော့ဒုက္ခကိုဖယ်ရှားလိုက်တဲ့အခါကျတော့ဘာမှလှုပ်ရှားမှုမရှိတဲ့တည်ငြိမ်နေတဲ့ဥပ္ပခာနဲ့သမာဓိစွမ်းအားအဲ့ဒီနှစ်ခုရဲ့နေတာကိုဆုတ်ထဆံလို့ခေါ်တယ်။အဲ့ဒီဆုံးဖြတ်ဆံရောက်သွားလို့ရှင်လူရဲ့စိတ်ဆွမ်းအားဒီအဆင့်အမြင့်ကိုရောက်သွားပြီအဲ့ဒီလိုအမြင့်ရောက်သွားပြီဆိုလို့ရှင်သူစောဆောင်နိုင်တာဒီဘာတွေစောဆောင်နိုင်လို့ဆိုရင်ဒီအချိန်မှာအဘိညာဉ်တကုံးလူစံပြန်လာလို့ဆိုတာဒီအဆင့်ရောက်မှလုပ်လို့ရတယ်ပေါ့ဒီအဆင့်ရဆိုတာလဲလလကူနဲ့ရတာမဟုတ်ဘူးတစ်ခုနဲ့တစ်ခုစောင့်တက်တည်ပြီးမြင့်အောင်အချိန်ချင်းအထက်ထက်လုပ်ဖို့လိုတယ်အဲ့ဒီအချိန်ချင်းထပ်ထပ်ကြိုးစားလိုက်လို့ရှင်ဟောဒီဇံရထားတဲ့ပုဂ္ဂိုလ်တယောက်ဟာအဘိညာဉ်ထိအောင်ပေါက်ရောက်သွားပြီဆိုလို့ရှင်မြေရှိုးတာတို့မိုးပြန်တာတို့ဟောတကုတ်အမျိုးမျိုးဖန်ဆင်းတာတို့သူကတော့နိုင်စွမ်းနိုင်ပါအဲ့ဒီလိုဖန်ဆင်းတဲ့အခါမှာလည်းပဲတဘာဝကြကြတဘာဝကိုဆန့်ကျင်ပြီးတော့ဖန်ဆင်းလို့မရဘူးတဘာဝအတိုင်းဖန်ဆင်းရဆိုတော့ရေပေါ်လမ်းလျှောက်ပြကြလို့ရှင်ရေကိုမာကျောသွားအောင်ဖန်ဆင်းရမယ်ပြီးတော့မှလမ်းလျှောက်လို့ရတယ် นู้นสิเยาวดีนั้นก็นั่งช่างยกตัวมาไปได้แต่ว่าเมื่อโชคเจนเนี่ยส่วนตัวโชคแม่เนี่ยเราฮัลล่าเฮนเล่เชอองตัวนี้ลูกเชตองพันเซียนเลยสิเนี่ยสิกูบีพันเซียนเลยปีรอมาเอริตาเจนเนี่ยกูตัวเวนตัวละลูกเชียกางเงินกูนั่งช่างตัวเจนเนี่ยส่วนตัวโชคแม่เนี่ยเราฮัลล่าเฮนเล่เชอองตัวนี้ลูกเชตองพันเซียนเลยสิเนี่ยสิกูบีพันเซียนเลยปีรอมาเอริตาเจนเนี่ยกูตัวเวนตัวละลูกเชียกางเงินกูนั่งช่างตัวเจนเนี่ยส่วนตัวโชคแม่เนี่ยเรา supernormal power လို့ ਤਾਂ ခေါ် supernatural မဟုတ်ဘူး nature ရဲ့အပေါ်မှာကြော်လို့မရဘူးလို့ဆိုလို့တဘာဝအတိုင်းသွားတယ်ဒါတကူခံစင်းတဲ့အစအဲ့တော့သမထချင်းစင်တကူကပေါပေါရောရောချင်းလိုက်လို့အောင်မြင်သွားလို့ရှင်အခုလို့အဆင့်ကြီးအဆင့်ကြီးတက်တာဟောဒီသမထချင်းစင်နဲ့စိတ်ကိုငြိမ့်နေအောင်လုပ်ထားပြီးတော့တနေ့ကုန်နေလို့ရတယ်နှစ်ရက်နေလို့ရတယ်သုံးရက်နေလို့ရတယ်ဟောဒီစွမ်းအားတွေနဲ့စိတ်စွမ်းအားတွေနဲ့ရုပ်ကိုဖြစ်တင်ထားတဲ့အတွက်ကြောင့်ရုပ်မှနာတာကျင်တာဆိုတာမရှိဘူးလေကြိုက်တာခဲတာဆိုတာမရှိဘူးရုပ်ခန္ဓာကိုယ်ကြီးကပေါ့ပြီးတော့အကုန်လုံးငြိမ့်ချမ်းနေတယ်ဒါကြောင့်မလို့ဘုရားယဟန္တာတွေဟာဟောဒီစံဝင်စားတယ်ဆိုတာအဲ့ဒါပြောတာဒိဋ္ဌဓမ္မဒုက္ခဝိဟာရတဲ့မျက်မှောက်ဘဝမှာချမ်းသာမှုအတွက်ဇံဝင်စားကြတယ်။အဲ့ဒီလိုအချက်မျိုးကတမထချင်းစင်လို့ခေါ်တယ်ဒါအစစ်အမှန်တမထချင်းစင်နော်။အဲ့ဒီတမထချင်းစင်ကိုအပြစ်မပြောရဘူး။ဘုရားတာဝန်နဲ့ကျုံးနေတဲ့အချိန်မှာတမထကိုမချင်းရဘူးလို့မပြောရဘူး။ဘုရားကိုယ်တိုင်လည်းချင်းတယ်၊ရဟန္တာကိုယ်တိုင်လည်းချင်းရတယ်။အချင်းငိမ့်နဲ့ဇံဝင်စားကြတယ်။တမထချင်းစင်ဆိုတာချင်းရတယ်ကဲတမထရဲ့လမ်းဆုံးကဘာလို့လို့မေးလို့ရှိရင်သူ့ရဲ့အကျိုးလမ်းဆုံးကတော့အဖေညင်ပဲဒီဘဝမှာခံစားရတဲ့လမ်းဆုံးကအဖေညင်ဟောနောက်ဘဝကျတော့ဘယ်ရောက်လို့ဆိုရင်ဆန်းမလျှောဘူးဆိုလို့ရှိရင်ဓမ္မပြည့်ရောက်ပထမဆန်းရရင်ပထမဆန်းဓမ္မဘုံရောက်မယ်ဒုတိယဆန်းရရင်ဒုတိယဆန်းဓမ္မဘုံရောက်မယ်တတိယဆန်းသုတဆန်းဆိုတတိယဆန်းသုတဆန်းဘုံကြီးရောက်လိမ့်မယ်သူအဆင့်ဆင့်အတိုင်းသွားမယ်ဓာတ်သူရဲ့နာအဆင့်မြင့်ဆုံးအဲ့ဒါအဲ့တော့မဖို့နိဗ္ဗာန်ကိုရကြည်ပါတယ်ဆိုလို့ရှိရင်တက္ကနစ်ပြောင်းရမယ်တဲ့သူကခုနပြောခဲ့တဲ့အလင်းတန်းလေးလိုမိကိုယ်တန်းလေးလိုအာယုန်တစ်ပိတ်ပေါ်မှာဆက်ပြီးတော့မနေပဲနဲ့တမထချင်းစဉ်အောင်ထားတဲ့ပုဂ္ဂိုလ်တယောက်ကဝိပဿနာချင်းစဉ်ကိုပြောင်းရင်ပြီးဇန်တဲ့ဇန်တရားကနေပြီးတော့ဝိပဿနာချင်းစဉ်ကိုပြောင်းပြောင်းရင်ပြီဆိုဘလို့ပြောင်းမလဲပထမဇံဝင်စားလိုက်တယ်အာယုန်နှမိတ်လေးပေါ်မှာဇံဝင်စားလိုက်တယ်ဇံဝင်စားပြီးတော့ဇံကနေပြန်ထလိုက်တဲ့အခါကျတော့ပြန်ထတယ်ဆိုတော့ပြန်ပြီးတော့ဟိုဝင်စားနေတာကိုပြန်နောက်ဆုတ်လိုက်တယ်အဲ့ဒီလိုနောက်ဆုတ်ပြီးတဲ့အခါကျတော့သူ့ရဲ့စိတ်အခြေလေးတွေက remain ဖြစ်တယ်ဆက်မဲ့ပြီးတော့ဒါတွေကဖြစ်နေသေးတယ်ပေါ့လူကနောက်ဆုတ်လိုက်ပြီနောက်ဆုတ်လိုက်ပြီမဲ့လို့ခုနကဖြစ်သွားတဲ့စိတ်တွေရဲ့အခြေဥပမာလူတယောက်စိတ်ဆိုးပြီးသွားလို့ချင်းအဲ့ဒီစိတ်ဆိုးတာကိုပြန်ပြီးတော့တွေးလို့မရဘူးရနော်ကိုယ်စိတ်ထဲမှာဘာဖြစ်သွားလဲဆိုတာကိုပြန်စဉ်းစားလို့ရအဲ့ဒါမျိုးလိုပဲဇာဝင်စားတဲ့ပုဂ္ဂိုလ်ရဲ့စိတ်ကဇာတ်ကြီးပြန်ထားလိုက်တဲ့အခါကျတော့အဲ့ဒီဇာစိတ်လေးတွေအဲ့ဒီဇာစိတ်လေးတွေကိုပဲအာယုံအဖြစ်အသုံးချပြီးတော့ဝိပဿနာကိုရှုရတယ်အဲ့တော့ဝိပဿနာကြတော့ခုနကအလင်းတန်းလို့ပြဉ္ညာကိုသွားလို့ရှုလို့မရဘူးအလင်းတန်းကိုအာယုံပြုပြီးတော့ဖြစ်ပေါ်နေတဲ့ခုနကခြံစည်းတာတွေစိတ်ခူးတာတွေစိတ်ချည်နူးတာတွေချမ်းမြေ့တာတွေဆိုတဲ့ဇာအင်္ဂါတွေကိုပြန်ပြီးတော့သူကရှုလိုက်တယ်ရှုတယ်ဆိုတဲ့အချိန်မှာရှုတော့နှစ်ခုရှိတယ်ဝိပဿနာကိုသွားတော့ရှုတော့နှစ်ခုရှိရှုတော့တစ်ခုကဘာလို့ဆိုရင်နံပါတ်1ကသဘာဝလက္ခဏာ individual characteristic ကိုခေါ်သဘာဝလက္ခဏာသူ့ရဲ့ nature ကိုကြည့်ရတယ်လို့ပြောသူ့ရဲ့ nature ဆိုတာဘာလို့ဆိုရင်အော်ချမ်းစီတယ်ဆိုတော့ဝိတက်ရဲ့သဘာဝကိုကြည့်လို့ရှိရင်စိတ်ကလေးကိုအာယုံပေါ်မှာပို့ပေးနေတာပါလားဆိုတော့သူ့ရဲ့နေချာကိုတွေ့တယ်။ဝိသရာကိုကြည့်လိုက်လို့ရှင်အာယုံလေးနဲ့စိတ်လေးနဲ့ခြိနှောင်ထားတာပါလားတွဲထားတာပါလားဆိုတော့သူ့ရဲ့ဘာဝကိုတွေ့ ပစ္စည်းကိုကြည့်လိုက်လို့ရှိရင်အော်အာယုံပေါ်မှာနှစ်ချိုက်နေတဲ့သဘောပါလားဆိုတော့သူ့ရဲ့သဘောကတွေ့လိုက်ဘူးသုခကိုကြည့်လိုက်လို့ရှိရင်ကိုချမ်းမြေမှုစိတ်ချမ်းမြေမှုဖြစ်ပေါ်စေတတ်တဲ့သဘောပါလားလို့ဆိုတာသူ့ရဲ့နမိတ်ကိုကြည့်လိုက်တယ်။တမာတိကိုကြည့်လိုက်တဲ့အခါကျတော့အော်အာယုံနဲ့စိတ်ပေါ်မှာငြိမ့်နေအောင်လုပ်တဲ့သဘောပါလားလို့ဆိုတော့သူ့ရဲ့ဒါလေးတွေကသူတို့ရဲ့သ ဒီအစစ်မှန်ဖြစ်တဲ့သဘောဝလက္ခဏာတွေကိုသိရမယ်။ဥပမာမယ်စိတ်ဆိုးပြီးတဲ့လူတယောက်ဟာအော်ဒေါသဆိုတာဟာစိတ်ကိုရောင်ရွက်ခတ်ပြီးစိတ်ကိုပူစီထပ်တဲ့သဘောပါလား။တည်ငြိမ်နေတဲ့စိတ်ကိုဖျက်ဆီးထပ်တဲ့သဘောပါလားလို့မတွေ့နိုင်ဘူးလား။ဟုတ်တယ်။နော်ဒုက္ခတိတိဒေါသတည်ငြိမ်နေတဲ့အနေထားလေးတစ်ခုပြတ်မသွားဘူးလား။ စိတ်ဆိုးတယ်ဆိုရင်ကတည်ငြိမ်နေတဲ့ငြိမ်းချမ်းနေတဲ့ဆိုတဲ့သဘောဝါလေးတစ်ခုပြတ်သွားတာလေ။အော်အဲ့ဒီလိုဖြည့်စည်တဲ့တဲ့သဘောကလေးပါလားလို့သိတာဒေါသရဲ့သဘောဝကိုသိတာပဲ။လောဘဆိုလို့ရှိရင်အော်အာယုံပေါ်မှာတွေ့ကပ်နေတဲ့သဘောလေးပါလားလို့လောဘရဲ့သဘောကိုဒီလိုမြင်တယ်။အဲ့ဒီလိုပဲသဘောဝတရားတွေမှာကိုယ်ပိုင်သဘောဝကလေးတွေရှိတယ်။အဲ့ဒီကိုယ်ပိုင်သဘောဝလေးတွေကိုကြည့် သဘာဝလက္ခဏာကိုကြည့်ရင်ကြည့်ရင်ကလေဘာဖြစ်လာတော့ဆိုတော့တာမင်ညလက္ခဏာလို့ခေါ်တဲ့အများဆိုင်တဲ့လက္ခဏာတစ်ခုတိုးချဲ့ပြီးတော့မြင်လာတယ်။တာမင်ညလက္ခဏာဆိုတာဘာလို့မမြဲတဲ့သဘောဆင်းရဲတဲ့သဘောဆိုးမပိုင်တဲ့သဘောဆိုတဲ့အနိစ္စဒုက္ခအနတ္တတိုးချဲ့မြင်လာတယ်။အဲ့ဒါတာမင်ညလက္ခဏာလို့ခေါ်တယ်။ Universal Characteristic အဲ့ဒီ Universal Characteristic ဆိုတာကိုမြင်လာပြီဆိုရင်ဒါဝိပဿနာထူးခြားခြားမြင်လာတယ်လို့ပြောတာအဲ့ကြောင့်အဲ့တော့တပတ်ချင်းတဲ့ခုကဝိပဿနာပြောင်းတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းအခုလိုပဲပြောင်းတယ်အဲ့ဒီကနေဆက်ပြီးတော့ဘာတွေတွေးလို့အော်ဒီတဘာဝတရားလေးတွေကဘယ်မှာမိဖြစ်တာလဲလို့ကြည့်ရင်အော်စိတ်ရဲ့ဖြစ်ပေါ်ရာဖြစ်တဲ့နှလုံးသားကိုအမိပြုပြီးဖြစ်တာပါလားလို့ဆိုတယ်ရုပ်တရားတွေကိုစဉ်ဆက်မပြတ်ဆက်ပြီးတော့ကြည့်လာတာစိတ်ရောရုပ်ရောဒီနှစ်ခုလုံးမြင်လာမြင်လာပြီးတော့စိတ်နဲ့ရုပ်ဟာမတူညီတဲ့သဘောထားလေးတွေပါမြင်လာတယ်မြင်လာရင်ကလေသွားတဲ့အခါကျတော့ထိုစိတ်ရောရုပ်ရောဒီနှစ်ခုဟာထာဝရတည်ရဲနေတဲ့အရာမဟုတ်ဘူးဖြစ်လာပြီးတဲ့နောက်ပျောက်သွားတယ်ဖြစ်လာပြီးတဲ့နောက်ပျောက်သွားတယ်အကြောင်းတိုက်ဆိုင်မှုဖြစ်လိုက်တယ်ပေါ်ပြီးရင်ပျောက်သွားတယ်ပျောက်တယ်ဆိုတာကခါမပေါ်မလာအောင်ပျောက်သွားတာနောက်ထပ်ဖြစ်တာနောက်ထပ်အကြောင်းတစ်ခုကြောင့်ဖြစ်လာတယ်အဲ့ဒါလို့စဉ်းစားနေပြဖြစ်ပြီးပြတ်သွားတဲ့သဘောကြီးမြင်လာတာအနိစ္စအဲ့ဒီဖြစ်ပြမှုကြီးဟာစိတ်ပြည့်စရာကောင်းတော့အမြဲတမ်းရက်မရအောင်ဖြစ်နေတာဒုက္ခအဲ့ဒီပုံမှာကိုယ်ကဘာမှချုပ်ကန်နိုင်စွမ်းမရှိတာကအနတ္တဟုတ်ဒီသဘောတွေကိုမြင်လာတာကဝိပဿနာလို့ခေါ်တယ်အဲ့ဒီဝိပဿနာဉာဏ်ကြတော့ခေါ်တာကအစဉ်စစ်ပထမဆုံးယုံနဲ့နံနဲ့ခွဲတဲ့နာမရူပပြည့်စုံတာညာခွဲခြားပြီးတော့သိမြင်တဲ့နာမရူပပြည့်စုံတာညာအဲ့ဒီနောက်ကျတော့ထုံယုံနံနေဖြစ်ပေါ်လာတဲ့အကြောင်းတရားကိုပါတွက်ခဲ့ပြီးတော့သိလာတဲ့ပစ္စယပြိဘာညာအဲ့ဒီနောက်ကျတော့ထုံယုံနံတို့ရဲ့မမြဲတဲ့အနိစ္စသဘောဆင်းရဲတဲ့ဒုက္ခသဘောဆင်းရဲတယ်ဆိုတာပစ္စယမရှိလို့ဆင်းရဲတာပြောတာမဟုတ်ဘူးဖြစ်ပြီးပြည့်နေတာကြီးကိုစိတ်ပြည့်စရာကြီးလို့ပြောတာနော်အဲ့ဒီဖြစ်ပြမှုတွေရဲ့နှိမ့်ဆက်မှုကိုခံနေရလို့စိတ်ပြည့်စရာကောင်းတာဒုက္ခအဲ့ဒီဖြစ်ပြီးတော့ပြည့်နေတာကိုရက်တံဖြစ်လို့မရတာကိုယ်မပိုင်တာအနတ္တဟောအဲ့ဒီသဘောတွေကိုတစ်ဖြည်းဖြည်းမြင်လာတဲ့အခါကျတော့သင်္ခါရတွေပေါ်မှာစိတ်ပြည့်လာတယ်ငြိမ့်ဝိတ်လာတယ်ကြောက်စရာလို့မြင်လာတယ်ကြောက်စရာမြင်လာတဲ့အခါကျတော့အော်ဆုံးလွတ်ခြင်းလာတယ်ဆုံးလွတ်ခြင်းလာတဲ့အခါလွတ်ရလို့ကြောင်းထပ်ပေါက်ရှားလာတယ်ထပ်ပေါက်ရှားလာပြီးတဲ့အခါသင်္ခါရသဘာဝတရားတွေပေါ်မှာစိတ်လေးကတည်ငြိမ်မှုကိုပြန်ရလာအဲ့ဒါဝိပဿနာမှာအဆင့်အမြင့်ဆုံးသင်္ခါရဝိက္ခဏ်ညာလို့ခေါ်တယ်အဲ့ဒီအဆင့်ကိုတစ်ဖြည်းဖြည်းတည်းရောက်သွားကျက်ချက်ပြီးတော့ကြည့်အဲ့တော့တဏှာနဲ့ဝိပဿနာဝိပဿနာလမ်းကဘယ်ထိအောင်သွားတယ်ဆိုလို့ရှိရင် ม่พูดแต่ตุ้ยจูไม่พูดอันนี้พี่รู้เลยนะแต่วิปัสสนาแล้วแต่กระทั่งนั้นยังยังนั่งสงฆ์อ่ะเป็นยังเป็นยังจะมาบอกวิปัสสนาจะรู้ที่ว่าไม่พูดตุ้ยจูไปวิเศษไม่พูดยังไม่ไม่พูดยังยังเลยบางคนยังมองผิวหน่อยไหมแต่วิปัสสนานั่นจ้ะเออธรรมชาติเช่นนี้เราวิปัสสนาเรากู้ได้นานสิเลยเออดีเลยธรรมชาติเราไม่เช่นนั้นเนี่ยวิปัสสนาทารายตัวเรียนนิลังเลยสิเลยแต่จะมองว่ายานิกะนั้นอยู่สูบีเราเล่าถ้ายานาสุดาเป็นแก่สีเสียยันเลยธรรมชาติยันเลยเราสีตัวมาละดูว่าวิปัสสนายันเราเวสีมาละปุ๊บเป็นยันเนี่ยเลยตัวธรรมชาติเราเย็นเช่นปีเรามาวิปัสสนาเช่นนั้นนี่สิเลยวิปัสสนาเราถ้าไรตั้งปีเราเช่นนั้นนี่สิเลยทีนั้นนี่เราจะเล่าหามันกันเนี่ยนี่จริงเลยมีมีใจเนี่ยแต่นั่นยังว่าตัวเราใหญ่ชีวิตพยายามอยู่แต่เช่นเสียมุกแต่เปล่าจำมุกแต่เปล่าเหนียวมุกแต่เปล่าหน้ามุกแต่เปล่าพยายามไม่ยากหรอกยากใช่กูใจเด่นนั่นเนี่ยต่อเอาเถอะกูจะเจอนานี่ตัวกูจะเจอเย็นสีตัวเลยยังไอ้เราเนี่ยเนี่ยเนี่ยเต็มเต็มตาตาเจอเช่นนั้นตอนนี้การสีเดียวมันก็เต็มออกตาเนาะไอ้เราธรรมชาติเช่นสุดาสิ่งที่ติ่งยองเอาเย็นลบไปแล้วว่าเย็นสั่งหมดทุกดาวน่ะไอ้เราธรรมชาติวิปัสสนาเจอขอรับเออเอ๊ะที่นักรู้จะรู้หมดพวกเราเนี่ยสังกัดบาลูขอรู้สิด้วยมีวิคุธรรมาวิสาภาคิยะแม้ญาณรู้สึกอเส้นโหยกตั้นในเนชั้นเส้นนั้นคู่ก็ပြောเนาะวิสาลูขอได้วิสาสรหูอะคู่ที่ပြောနေเนี่ยวิสาฤโซจีฤပြောတာမဟုတ်ဘူးเนาะวิสาสรกิริตาฤကိုกုံบ้ออ๋อแผ่ชาขึ้นในเนี่ยสัญญัตติရှိတယ်อติญญันตะမျိုးแม้ญาณรู้ขอအဲ့ဒီကိလေသာတွေကုန်သွားစေတတ်တဲ့ဝိစာဉာဏ်မျိုးကိုပေါက်ရောက်သွားစေတတ်တဲ့အကျင့်နှမျိုးတဲ့ဘာလို့ဆိုရင်တမထနဲ့ဝိပဿနာ။အဲ့တော့မြတ်စွာဘုရားကတမထကျင့်ရင်ဘာဖြစ်လဲ။တမထကျင့်ရင်စိတ်တည်ငြိမ်တယ်။စိတ်တည်ငြိမ်တဲ့စိတ်ဆွမ်းအားတွေရ။ဒါဖြင့်စိတ်ဆွမ်းအားရရလာတော့ဘာဖြစ်တော့အတွေ့အတာတဏှာဘာကအာယုန်ဒီပေါ်မှာမမောတဲ့လောဘကိုဖယ်ရှားပြစ်နိုင်တယ်ဟောတာအကျိုးလို့ပေါ့ဟောအမှန်တန်ကြီးမားတဲ့အကျိုးတခုဒါကြောင့်ဝိပဿနာချင်းစဉ်ကတော့ဘာပေးဝိပဿနာချင်းစဉ်ကိုချင့်လို့ရှိရင်ပညာဉာဏ်တိုးတက်တယ်ပညာဉာဏ်ဆိုတာအသိဉာဏ်လေးရှင်းလာအရာတွေမှာပြောနေရဲအိသဒုက္ခအနတ္တဆိုကိုယ်တိုင်တွေ့ရမှာမဟုတ်ဘူး။ဒါလည်းတွေ့တာလည်းပြောနေ။ကိုယ်တိုင်ချင်းကြည့်လိုက်တဲ့အခါကျတော့မမြင်တဲ့သဘောလေးတွေအထင်ထင်ရှားရှားဖြစ်လာ။ကိုယ်တိုင်တွေ့လာတဲ့အသိဉာဏ်တွေရ။အဲ့ဒါကြောင့်မလို့ဝိပဿနာကျင့်တာဟာအသိပညာတိုးတယ်။အသိပညာတိုးတော့ဘာဖြစ်တော့ဆိုရင်အဝိဇ္ဇာဆိုတဲ့အမှန်မသိတဲ့အမှောင်ကိုဖယ်ရှားပြစ်နိုင်တယ်တဲ့ဟောတာအကျိုး။သူတို့ကသမထချင်းစဉ်ကရာဂကိုဖယ်ရှားနိုင်တယ်။ဘာကိုဖယ်ရှားတာတော့ရာဂကိုဖယ်ရှားတယ်။ဟောဒီရာဂကဒုက္ခပေးနေလေ။ရာဂဆိုတာအာယုန်လေးတွေ့ကြိုက်စရာအာယုန်တွေ့လိုက်ပြီးတော့ဆိုးထားလိုက်စိတ်ကိုအယောင်ဆိုးနေအများကြီး။ဒါမျိုးတစ်ခါမြင်ပြီးနောက်ထပ်လို့ချင်။သူကအယောင်ချေပေးလိုက်တာနောက်ထပ်လို့ချင်။ဆွဲမဲ့အဲ့တော့သမထချင်းစဉ်ချင်းလိုက်လို့ရှင်အဲ့ဒါမျိုးမလာတော့ဘူးအာယုံပေါ်မှာအယောင်ဆိုးတဲ့ဇာကဆွဲသွားတဲ့ဇာကဆိုတာမလာဘူးမလာလိမ့်တဲ့ကြောင့်နောက်ထပ်ဖြစ်စရာမရှိဘူးဒီလိုဆိုတော့သမထချင်းစဉ်ချင်းလိုက်တဲ့အခါကျတော့တမာရီစောအားတွေထက်လာတယ်စိတ်တွေကြီးငြိမ်းလာတယ်စိတ်တွေတိုးတက်လာတယ်စိတ်တွေတိုးတက်လာတဲ့အခါကျတော့တွတ်တာမှုဆိုတဲ့ကြောညာတဲ့သဘောတရားကိုဖယ်ရှားပြစ်နိုင်တယ်ဝိပဿနာချင်းစဉ်ကိုကျင့်တဲ့အခါအတိပညာကြီးအတိပညာဆိုတာဘာလို့အမှန်တရားကိုနားလည်တာတဘာဝကိုသိတာတဘာဝကိုသိဖို့ဆိုတာအလွန်ခဲတာနော် အဲ့ဒီတဘာဝအမှန်ကိုသိတတ်တဲ့အသိပညာတိုးတက်လာတဲ့အဲ့ဒီလိုတိုးတက်လာတော့ဘာဖြစ်တော့စေအမှန်မသိတဲ့မောဟကိုဖယ်ရှားပြစ်နိုင်တယ်အဝိဇ္ဇာကိုဖယ်ရှားပြစ်နိုင်တယ်အဲ့တော့ပေါင်းလိုက်တော့ရာဂကြောင့်ညဉ့်ညွမ်းနေမယ်ဆိုလို့ရှင်ရာဂကစိတ်ကိုညဉ့်နှောင်းထားအောင်ညဉ့်နှောင်းအောင်လုပ်ထားမယ်ဆိုလို့ရှင်အဲ့ဒီစိတ်လေးဟာလွတ်မြောက်မှုကိုရနိုင်မှာမရနိုင်ဘူး ပဲတာမှုကစုတ်ကန်ထားပြီးအတွက်ကြောင့်အဲ့ဒီစိတ်လေးဟာအချင်းချင်းမိနေတယ်ထပ်ပေါက်မရှိဘူးတရားဝင်လူတွေမှာအချင်းချင်းမိနေတယ်ဆိုတာအဲ့ဒါပြတယ်တဏ္ဍာရာဂရဲ့စုတ်ပိတ်ထားမှုဘောင်ကျော်ပြီးတော့ထွက်မသွားနိုင်ဘူးလေအချင်းချင်းမိနေတယ်လောကကြီးတစ်ခုလုံးကိုခြုံကြည့်ရာဂရဲ့တားပေါင်နေကြည့်ပဲခေါ်တော့နော်ရာဂရဲ့ချီးကျွန်နေကြည့်ပဲအားလုံး ကိုယ်ကိုယ်ဖရီးဒမ်လို့ပြောနေပေမဲ့လို့ကိုယ်ကိုယ်ကိုယ်ပိုင်တယ်လို့ပြောပြီးမယ်ဘယ်သူကကိုယ်ကိုချုပ်ကန်စုံမို့ထားလဲဆိုရင်တဏှာကအစုံမို့ထားတာသူ့အလိုကြပဲဖြစ်နေရတယ်ဟုတ်ကဲ့အတွင်းသာရှိရစိတ်ကသွားမနေဘူးလားမတော်မှန်နိုင်မှုတော့ဒါကြောင့်မို့လို့ရာဂရဲ့ချုပ်ကန်မှုအောက်မှာနေရလို့ရှိရင်မလွတ်လပ်ဘူးလေဒါတခု ဒါကြောင့်မို့ရာဂကိုဖယ်ရှားပြီတပ္ပထချင်းစင်နဲ့ဖယ်ရှားပြတယ်အဝိဇ္ဇာကလွတ်မို့ထားလို့ရှင်ဘာဖြစ်လဲပညာဟာလွတ်လွတ်လပ်လပ်ပညာရဲ့ဆွမ်းဆောင်ချက်တွေမပေါ်ဘူးတဲ့ဘာဖြစ်လို့အဝိဇ္ဇာကပညာကိုအားလဲအောင်လုပ်တာတကယ်အဝိဇ္ဇာကိုဖယ်ရှားလိုက်တာနဲ့တကယ်နဲ့ပညာရဲ့ဆွမ်းရည်တက်ကြည့်တွေကအကုန်လုံးထက်ပြစ်ပြီးတော့လာတယ် ဒီချက်စင်တစ်ခုမြတ်စွာဘုရားတလို့ခေါ်တာအေးဒါကြောင့်မလို့အာနာပါနာကနေပြီးတော့တမထချင်းစင်ကိုတိုက်ရဲ့ကျင့်မယ်ဆိုလို့ရှိရင်တမထချင်းစင်ကိုကျင့်အာယုန်နှိမ့်ပေါ်မှာအလုံးလို့ရတယ်အဲအာနာပါနာကနေပြီးတော့တမထကိုမသွားတော့ဘူးဝိပဿနာပဲတိုက်ရဲ့သွားနေမှာလေဆိုတော့မရဘူးလို့ရတယ်အဲ့ဒါကြတော့အလုံးလုံးပုံရင်းကွာသားမြန် ပထမထွက်လေဝင်လေတွေကိုအာယုံပြုရင်းကနေပြီးတော့ဝိပဿနာအလုံးလုံးတော့မယ်ဆိုရင်အာယုံပြုရမှာတစ်ခုမကပါတော့ဆိုရှူလိုက်တဲ့လေလေးရယ်ရှိုက်လိုက်တဲ့လေလေးရယ်ထိုးလေလေးထိသွားတဲ့နာတိကာကကာယပတာကယုတ်လေးရယ်ထိတဲ့အခါထိမှန်းသိလိုက်တဲ့စိတ်ကလေးရယ်ဘယ်နှခုတော့၃ခုဟုတ်ကဲ့ထွက်လေဝင်လေရယ် ထက်လေဝင်လေရဲ့ထက်လေဝင်လေထိတဲ့နေရာရဲ့ထိမှန်းသိလိုက်တာရဲ့ဘယ်နှခုတော့အေးအဲ့ဒီ၃ခုကိုအာယုံပြုပြီးတော့ရှုမှတ်တယ်အဲ့ဒါကြတော့ဝိပဿနာလမ်းကြောင်းကိုတိုက်ရိုက်သွားတာတဲ့နော်ကိုယ့်ဘာကိုစမ်းကြည့်ရှုလိုက်ရင်ရှုလိုက်တဲ့လေကလေးထိသွားတယ်ရှုလိုက်တဲ့လေကလေးကဝါရောဖွတ်တာကရုပ်လို့ခေါ်တယ်စာပေလို့မခေါ်တတ်ချင်နေပေစေဒါလေးဟုတ်ကဲ့ ဒါလေးကရုပ်တစ်ခုအဲ့ဒီယုတ်ကလေးတိုးထိသွားတဲ့နေရာလေးကကာယပတာကယုတ်တစ်ခုဟောယုတ်တစ်ခုပေါင်းစုံလိုက်တဲ့အခါကျတော့ထိသိစိတ်လေးပေါ်လာသုံးခုဖြစ်လာလို့လားကြည့်လေမျက်စိကမြင်လာဝင်ကြည့်မျက်စိရဲ့အစဲအာယုံရဲ့ဒီတစ်ခုဆုံလိုက်တဲ့အခါကျတော့မြင်သိစိတ်မပေါ်ဘူးလားအတန်ကလာလာတိုက်တဲ့အခါကြားသိစိတ်မပေါ်ဘူးလား အနာကနှာခေါင်းလာပြီးတော့ထိလိုက်တဲ့အခါနံသိစိတ်မပေါ်ဘူးလားအရသာကဆရာပေါ်မှာရောက်လာတဲ့အခါမှာလေယသိစိတ်ပေါ်တယ်ခန္ဓာကိုယ်ကဒီအာယုံကခန္ဓာကိုယ်လက်လာထိတဲ့အခါကျတော့ထိသိစိတ်ပေါ်တယ်ဟောလေလေးကဖွတ်တတ်ပါယုံလေလေးထိတဲ့နေရာကကာယပဒါကအဲ့ဒီနှစ်ခုပေါင်းစပ်လိုက်လို့ပေါ်လာတာကကာယဝိညာဉ်စိတ် ရသောဗျာကပါဠိလိုဟောတယ်လို့ဒီတိုင်းဟောတော့ကာယေစပတိစ္စဖုတ္တပိစ္စဩပိစတိကာယဝိညာဏံကာယပတာကယုတ်လေးရေဖုတ္တပါယုံရေဒီနှစ်ခုကိုမိပြီးတော့တဲ့ထိသိစိတ်ကလေးပေါ်တာပါတဲ့ဟောအာလပနလောက်ကိုဝိပဿနာတိုက်ရိုက်လုပ်ချင်ပြီဆိုလို့ရှိရင် လေကလေးရဲ့ထိုလေကလေးထိတဲ့ကားပဒါရံရုပ်ရဲ့အဲ့ဒီရုပ်နှစ်ခုပေါင်းစုံလိုက်တဲ့အခါမှာထိတိစိတ်ကလေးပေါ်လာတယ်နန္တရားပေါ်လာတယ်ဆိုတာကိုတတိထားအဲ့ဒီလိုတတိထားလို့ရှင်ကိုယ်စိတ်ထဲမှာအော်လေလေးကတဘာဝတစ်ခုလေလေးထိတဲ့နေရာလေးကတဘာဝတစ်ခုအဲ့ဒီတဘာဝနှစ်ခုဒီတိတဲ့ခြင်းသဘောမရှိဘူးအာယုံကိုတိခြင်းသဘောမရှိဘူး အဲ့ဒီနှစ်ခုထိလိုက်တဲ့အခါပေါ်လာတာလေးကမှနန္ဒရာအာယုဝိဒိတတဲ့သဘောပါလားကဲဓမ္မိချက်ကလေးဖြစ်ချပါဓမ္မိချက်ဖြစ်ချလို့ရှင်ဘယ်နှစ်ခုလဲစဉ်းစားကြည့်ချက်တဲ့လူရဲ့ဒီလက်ကလေးနဲ့ဖြစ်ချတာရယ်ဘိန်းလုံးရယ်လက်ဟုတ်ကဲ့အများဆုံးအချမ်းချင်းနှစ်ခုတွေ့ချင်ဘိန်းလုံးဘိန်းလုံးပေါ်လက်တင်ပြီးတော့ဖြစ်ချလာတယ် ဘိန်းလုံးကတခုလက်ကတခုအဲ့ဒီနှစ်ခုဖြစ်ချလိုက်တဲ့ကဘာပေါ်လာမိတော့ကလေးပေါ်တာဟောတခုစီပဲပေါ်လာအဲ့ဒီသဘောပဲအဲ့ဒီသဘောပဲစိတ်ကလေးကလည်းအဲ့ဒီမိတော့ကလေးပေါ်သလိုစိတ်ကလေးပေါ်တာအဲ့တော့ဒီစိတ်ကလေးကသူ့ဘာသူဖြစ်တာမဟုတ်ဘူးဒီမိတော့ကလေးကသူ့ဘာသူရှိနေတာဟုတ်ကလားမဟုတ်ဘူးခုနက ဖြစ်တယ်လည်းရခုနကဘိန်းလုံးရအဲ့ဒီနှစ်ခုပေါင်းစုံလိုက်တဲ့အခါမှာသူပေါ်တယ်ကတိတဲ့သင်္ချာတဲ့ဥပမာတစ်ခုပြောမယ်စောင်းတီးတယ်ဆိုတာစောင်းကျိုးပေါ်လက်ကလေးတင်ပြီးတော့တီးလိုက်စောင်းကျိုးရတီးတဲ့လက်ရထွက်ပေါ်လာတဲ့အပန်းဘယ်နှစ်ခုလုံးသုံးခုသုံးခုပေါင်းတယ်သုံးခုပေါင်းတော့အကြောင်းနှစ်ခုရောက်အကျိုးဖြစ်လာတယ်ဆိုတာမထင်ရှားဘူးလား
အေးအဲ့ဒါကိုရှင်းရှင်းလင်းလင်းမြင်အောင်ကြည့်ပြီးဆိုလို့ရှင်ထွက်ပေါ်လာတဲ့အတန်လေးနဲ့အခုအသိစိတ်ကလေးပေါ်လာတာနဲ့တူတူပဲတဲ့အဲ့တော့လေလေးကယုတ်တရားထိုလေကလေးတိုက်သွားတဲ့ကာယပဒါရကယုတ်တရားအဲ့ဒီယုတ်တရားနှစ်ခုထိခတ်ခြင်းကြောင့်အသိစိတ်ကလေးပေါ်လာတာဒါကနန္တရားဆိုကြည့်လိုက်တဲ့အခါကျတော့အော် ဒီမိနစ်ပိုင်းဒီစက္ကန့်ပိုင်းမှာဒီယုံနဲ့နာနဲ့ဒီနှစ်ခုပဲရှိတာပါလားလို့မြင်လာတယ်အဲ့ဒီလိုမြင်လာလို့ရှိရင်နာမရူပပြင်ဆင်တာယုံနဲ့နာကွဲသွားတယ်ပြောတယ်နော်ယုံနဲ့နာကွဲသွားနောက်တစ်ဆင့်တည်းပြီးတော့စဉ်းစားလာတယ်အတိညာဆိုတာတိုးတိုးလာတစ်ဆင့်တည်းပြီးတော့စဉ်းစားလာတယ်ဩဒီလေကလေးနဲ့နာသီးရနဲ့မထိခင်ကအသိစိတ်ကြီးမပေါ်ဘူးထိမှအသိစိတ်ကြီးပေါ်တယ်ဆို လေလေးရဲ့နာသီးရကကာပဒါရရဲ့ဒီနှစ်ခုကအကြောင်းတရားမဖြစ်ဘူးလားပြုလို့ကြောင့်ပေါ်လာတာလေးကအသိစိတ်လေးကအကျိုးတရားခုနကလိုစောင်းလေးစောင်းကျိုးလေးနဲ့လက်ကလေးနဲ့တိခတ်လိုက်လို့ပေါ်လာတဲ့အတန်အတန်ကအကျိုးတရားစောင်းကျိုးရဲ့လက်ကလေးရဲ့တိခတ်တဲ့လက်ရဲ့ကအကြောင်းတရားဟုတ်အကြောင်းနဲ့အကျိုးပြလိုက်ဒါကိုပြည့်စုံသေးတာညာလို့ခေါ်တယ်အခြေခံ เนาะအဲ့တော့ပထမယုံနံကွဲသွားပြီယုံနံကွဲသွားပြီယုံနံရဲ့အကြောင်းတရားကိုသိလာပြီဒီညာနှစ်ခုကဝိပဿနာညာရဲ့အခြေခံနှစ်ခုပဲတဲ့နာမရူပအစာလိုပြောရင်နာမရူပပြိစေရညာယုံနံကိုခွဲခြားသိတဲ့ညာပစ္စယပရိက္ခာညာထိုယုံနံနှစ်ခုရဲ့ဆိုင်ရာအကြောင်းကိုသိတဲ့ညာလို့ဆိုဟောညာနှစ်ခု အဲ့ဒီဉာဏ်တစ်ခုရထားပြီဆိုလို့ရှိရင်အာမငယ်နဲ့မိတ္တိမဲ့ဉာဏ်ကြီးမှာအဲ့ဒီဉာဏ်နှစ်ခုဘုရားတာဝနာနဲ့ကျုပ်လဲချိန်မှာအဲ့ဒီဉာဏ်လေးနှစ်ခုကိုရှင်းရှင်းလင်းလင်းလေးရအောင်ကြိုးစားအဲ့ဒါရအောင်ကြိုးစားထားတဲ့ပုဂ္ဂိုလ်ဟာဒီဉာဏ်နှစ်ခုဖြစ်လာပြီဆိုရင်စူလာသောတာပန်သောတာပန်အငယ်စားလို့ဒီလိုပြထားတယ်ဟုတ်ကဲ့သောတာပန်အငယ်စားဘာဖြစ်လို့သောတာပန်အငယ်စား
Tatwa sura atwe mishira tu. Pesha jane. Anyenga mandwavi. Ajango miyi idwaja. Ajango senye mune padari. Tanaya kendwari. Totavan chide sura. Anyen mandane tanaya kendare. Anyen mandwara ne tanaya kendwara. Atwa totavan pokuye jiki. Tajamu sura totavan lutilupiora. ဘုရားတာဝနာနဲ့ချုပ်နဲ့အချိန်မှာအဲ့ဒီအဆင့်လေးတော့အနည်းဆုံးရအောင်ကြိုးစား။အဲ့ဒီကနေသင်္ကြန်ကြီးရှုမှတ်လိုက်တဲ့အခါကျလို့ရှိရင်ခေါဏပြောရဲ့ဝိပဿနာဉာဏ်နဲ့အဆင့်ဆင့်နဲ့ နောက်ဆုံးသင်္ခါရတွေပေါ်မှာစိတ်ရဲ့ငြိမ်းဝေးရာကနေသင်္ခါရတွေပေါ်မှာတည်ငြိမ်တဲ့စိတ်နဲ့ရှုမှတ်နိုင်တဲ့သင်္ခါရဝိပဿနာမှာအဆင်းမြင့်ဆုံးပဲအဲ့ဒီသင်္ခါရဝိပဿနာညံတန်သွားပြီဆိုလို့ရှိရင်သင်္ခါရအာယုန်ကလုံးဝချုပ်ငြိမ်းသွားတဲ့နိဗ္ဗာန်ကိုတွေ့မှာပါတဲ့လမ်းဆုံးလို့ရှိရင်ရွာရောက်တဲ့ပြောရမလား ဝိပဿနာကျင့်စဉ်မှာလည်းအာယုံဆုံးသွားရင်နိဗ္ဗာန်တွေ့မှာပဲအဲ့ဒီချိန်အောင်လိုက်ရတယ်နော်အာယုံဆုံးသွားတဲ့အချိန်မှာနိဗ္ဗာန်တွေ့ပါပဲသင်္ခါရအာယုန်ကြီးကုန်သွားလို့ရှိရင်အဲ့ဒါနိဗ္ဗာန်တွေ့ပြီပေါ့လမ်းဆုံးချိန်အောင်လိုက်အဲ့ဒါကြောင့်မလို့သမထကျင့်စဉ်ဝိပဿနာကျင့်စဉ်ဒီကျင့်စဉ်နှစ်ခုစလုံးဟာဘုရားမြတ်စွာဘုရားရဲ့သာသနာတော်မှာလိုအပ်တဲ့ကျင့်စဉ်နှစ်မျ ဒီအချက်ကိုတော်တော်ပြိဿတော်ကြီးဘုရားမြတ်စွာသာသနာတော်နဲ့ကျုံတွေ့ရကျုံလက်လူဝကြောင့်လည်းကျင့်နိုင်တယ်ကိုယ်အိမ်မှာလည်းကျင့်နိုင်တယ်ဗေဒယာကြီးလည်းကျင့်နိုင်တယ်လူဝကြောင့်လည်းကျင့်နိုင်တယ်ဘုန်းကြီးရန်လည်းကျင့်နိုင်တယ်ဒီကျင့်စဉ်ဆိုတာမိမိရဲ့စိတ်တည်ငြိမ်မှုကိုကျင့်ကျင့်တော့အကျိုးဟာနဘဝအတွက်မျှော်လင့်နေစရာမလိုဘူးဒီဘဝကျင့်ဒီဘဝအကျိုးခံစားရမှာပဲကိုလုံးန ဒီအကျိုးတရားဟာအတိုင်းအတာတစ်ခုကြည့်တော့ရကြပါပဲတဲ့နော်အဲဒါကြောင့်ဘုလို့သမထချင်းစဉ်ဒီပါတယ်လေနိဝရဏတရားစံကျင်တဲ့တရားတွေကိုဖယ်ရှားပြစ်တယ်ဉာဏ်အေးစေတယ်ဝိပဿနာချင်းစဉ်ဒီထူးခြားတဲ့အမြင်လေးနဲ့မြင်သိစေတယ်ဒါကြောင့်ဘုဒီညာနှစ်ခုလုံးဒီ
ဘုရားမြတ်စွာဘုရားပေါ်လာတဲ့အခါဘုရားဟောထားတဲ့ဒီအဋ္ဌညာနှစ်ခုစလုံးသာသနာတော်နဲ့ကျုံပြီးတဲ့အခါတို့တွေရအောင်ကျင့်ကြံကြိုးကုန်အားထုတ်ရမယ်လို့ကိုယ်စီကိုယ်စီယုံကြည်ပြီးကျင့်ကြံကြိုးကုန်အားထုတ်နိုင်ကြပါစေကုန်သတည်း